Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်ရဲ့2016ခုနှစ်အော်တိုဘလ10ရက်စနေနေ့ညပိုင်းအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190၊လိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။2005ခုနှစ်ကမျိုးသမီးနဲ့ပတ်သက်ပြီးတော့ညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာပြီးတဲ့နောက် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတောင်းပန်လိုက်ပါတယ်။ American ကမြန်မာနိုင်ငံကိုဒဏ်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဲ့ဥတွေကိုရုပ်သိမ်းလိုက်ကြောင်းသမ္မတ Barack Obama ကလက်မှတ်ရေးထိုးလိုက်ပါတယ်။ Matthew Hurricane မုန်တိုင်းကြောင့်တော့ Haiti နိုင်ငံမှာလူ900ကျော်သေဆုံးသွားခဲ့ပါတယ်။အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
အခုညနာဆင်ရမယ့်သတင်းစာမားထဲမှာတော့မြန်မာနိုင်ငံပေါ်မှာပိတ်ဆို့တံခတ်မှုတွေကိုဒီမိုကရေစီအသွင်ကူးပြောင်းရေးကာလရဲ့တိုးတက်မှုတွေအရအမေရိကန်သမ္မတကစီးပွားရေးတံခတ်မှုတွေရုပ်သိမ်းပေးလိုက်တဲ့အပေါ်မှာလူ့အခွင့်အရေးလှုပ်ရှားသူတွေကဘယ်လိုသုံးသပ်ပါသလဲ
။ဆိုရသည်ရဲ့လက်ထက်မှာတချို့သောလူ့အခွင့်အရေးတွေတိုးတက်လာတာကျွန်တော်လက်ခံပါတယ်အတိအမှတ်ပြုပါတယ်။ဒါပေမဲ့ပိတ်ဆို့ထားတဲ့တန်ရှင်တွေအကုန်လုံးရော့ဖို့
ညမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းရဲ့သုံးသပ်ချက်နဲ့အတူနာဆင်နိုင်ပါတယ်။စနေနေ့ညဦးပိုင်းမှာနာဆင်ကြနေကြမြန်မာတခွင်နဲ့သတင်းတော့အမှတ်စုအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုတော့အရင်ဆုံးကတော့စနေနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးပါမယ်ရှင
်။2005ခုနှစ်တုန်းကမျိုးသမီးနဲ့ပတ်သက်ပြီးတော့ညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ချာနေကထွက်ပေါ်လာပြီးတဲ့နောက်မှာတော့ Republican Party သမ္မတလောင်း Donald Trump ကစနေနေ့မနက်အစောပိုင်းမှာအတန်သိပြီးတော့တောင်းပန်လိုက်ပါတယ်။အဲ့ဒီမှာသူဟာပြည်ပြည်ဆုံးတဲ့သူတယောက်၊ချောက်ပစ်ကင်းသူတယောက်ဖြစ်တယ်လို့ဘယ်တော့မှမပြောခဲ့ကြအောင်သူ့အနေနဲ့အနာဂတ်မှာပိုမိုကောင်းမွန်တဲ့လူတယောက်ဖြစ်အောင်နေသွားဖို့လည်းကတိပြုသွားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကပြောထားတာဟာရွေးကောက်ပွဲအတွက်အနောက်ရှက်ဖြစ်အောင်လုပ်ဖို့အတွက်သာဖြစ်တယ်လို့လည်း Donald Trump ကပြောပါတယ်။Donald Trump တောင်းပန်စကားပြောတဲ့ချိန်ထဲမှာပဲ Democratic Party သမ္မတအလောင်း Hillary Clinton နဲ့သူမရဲ့ခင်မွန် Bill Clinton တို့ကိုလည်းသူကဝေဖန်လိုက်ပါတယ်။သမ္မတဟောင်း Bill Clinton ကအမျိုးသမီးတွေကိုအမှန်တကယ်စော်ကားတာကြီးလုပ်ခဲ့ပြီးတော့ဇနီးဖြစ်သူ Hillary Clinton ကတော့အဲ့လိုစော်ကားခံရတဲ့အမျိုးသမီးတွေကိုအနိုင်ထက်ပြစ်ကျင့်ခဲ့တယ်လို့ Donald Trump ကပြောထားပါတယ်။ Republican Party တောင်းဝန်ရှိသူတွေကတော့ Donald Trump ပြောတာကိုတောက်ချာနေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။ Republican Party ဥက္ကဋ္ဌ Prince Rince Previous ကတော့ဘယ်အမျိုးသမီးကိုမှဒီလိုအတုံးနှုံးမျိုးဒီလိုပုံစံမျိုးနဲ့မပြောသင့်ဘူးလို့ပြောလိုက်ပါတယ် Trump ရဲ့ပြောပုံဆိုပုံကိုစိတ်ပြက်တဲ့အကြောင်းအထက်လွှတ်တော်အမတ် Paul Ryan ကပြောလိုက်ပြီးတော့ John McCain ကတော့အထက်လွှတ်တော်အမတ် John McCain ကတော့ Donald Trump အနေနဲ့သူ့ရဲ့အပြုတ်မှုပြောဆိုမှုတွေအတွက်အကျိုးဆက်တွေကိုသူတူဦးဒီသာခံစားတင်တယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
လာမယ့်အမေရိကန်ရွေးကောက်ပွဲတွေကတိကအောင်ဖြစ်အောင်ရွေးပြီးရုရှားကစိုက်ဘာနှီးပညာတုံတိုက်ခိုက်မှုတွေဆက်တိုက်လုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကလူသိရှင်ကြားဆွဆွဲလိုက်ပါတယ်။ဒါပေမဲ့အင်တာနက်စိုက်ဘာစစ်ပွဲနဲ့ထိုးထွင်းတိုက်ခိုက်နေတယ်လို့တော့အမေရိကန်အကြီးတန်းအစိုးရအရာရှိတွေကပြောဆိုနေခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လတည်းလို့တဲ့ဒီမိုကရက်ပါတီညီလာခံမတိုင်ခင်ထောင်ထဲချတဲ့အီးမေးလ်တွေပေါက်ကြားခဲ့လို့ပါတီအချက်ရစေခဲ့တဲ့ကွန်ပျူတာအချက်လက်ခိုးယူမှုကိုရုရှားကညွှန်ကြားခဲ့တယ်ဆိုပြီးအမေရိကန်အစိုးရအရာရှိတွေကယုံကြည်မှုအပြည့်နဲ့ပြောနေတာပါသတင်းပတ်ပေါင်းအတော်ကြာစိုက်ဘာတိုက်ခိုက်မှုတွေကိုရုရှားကကြိုးကန်ခဲ့တာလို့ထောက်လိုင်းအရာရှိတွေကတန်တရားဖြစ်ခဲ့ကြပြီးခိုင်မာတဲ့သတင်းအချက်အလက်တွေကိုနောက်ဆုံးဖော်ထုတ်ခဲ့ပြီးနောက်လူသိရှင်ကြားထုတ်ပြန်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါရီဟာမဟုတ်တန်တရားအခြေမြင့်မရှိအတိတ်ပဲမဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ရုရှားအစိုးရကနိုင်ငံပိုင်သတင်းဌာနကတဆင့်ညင်းဆိုတုံ့ပြန်ပါတယ်ဒီမိုကရက်ပါတီညီလာခံကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အတွက်ဘာသက်တည်းအထောက်ထားမှမရှိဘဲရုရှားဆန့်ကျင်ရေးအတွက်အမေရိကန်ဟာကြောင်ချောက်ချားပြောနေခြင်းသာဖြစ်တယ်လို့ရုရှားနိုင်ငံရေးဝန်ကြီးဌာနကတုံ့ပြန်ပါတယ
် WikiLeaks Internet ဆောင်မျက်နှာက Democratic Party သမ္မတလောင်း Hillary Clinton ရဲ့ email တွေကိုတောက်ကြနေကဖွင့်ချလိုက်ပြီးတော့အဲ့ဒီမှာ Wall Street ကကုမ္ပဏီကြီးတွေကိုပြောထားတဲ့မိန့်ခွန်းတွေလည်းပေါင်းပါတယ်ဝါရရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့တချို့ကိစ္စတွေကအများပြည်သူကိုချပြလို့ရတာရှိသလိုတချို့ကိစ္စတွေကတော့ချပြလို့မရတဲ့အတွင်းရေးကိစ္စတွေဖြစ်တယ်လို့ Mrs. Clinton ပြောခဲ့တယ်လို့သတင်းတွေကဆိုပါတယ်မဲဆက်စည်းရုံးကာလအတွင်းမဲဆန္ဒရှင်အတော်များများက Hillary Clinton ကိုယုံကြည်စရာမကောင်းတဲ့သူဖြစ်တယ်ဆိုပြီးတော့တလျှောက်လုံးရှုမြင်လာခဲ့တာဖြစ်ပါတယ်မဲဆက်စည်းရုံးအတွင်း Hillary Clinton ရဲ့အပေါ်ယံမြင်ရတဲ့တရုတ်ဟာသူ့ရဲ့ငိုတရုတ်မှန်မဟုတ်ပဲလုံးဝကိုမအားယွင့်နေတယ်ဆိုတာကိုဒီအီးမေးလ်တွေကထုတ်ဖော်ပြသလိုက်တယ်လို့လဲ Republican Party ဥက္ကဋ္ဌ Rens Priebus ကကြေညာချက်ထုတ်ပြီးတော့ပြောလိုက်ပါတယ်ဒီ email တွေဟာ Clinton ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေး Committee ဥက္ကဋ္ဌ John Podesta ရဲ့ခိုးခံလိုက်ရတဲ့ email တွေကနေ WikiLeaks ကထုတ်ပြန်လိုက်တဲ့ email တွေဖြစ်ပါတယ်ဒါပေမဲ့ Clinton ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးအဖွဲ့ဘက်ကတော့ဒီ email တွေတကယ်ဟုတ်မဟုတ်ဆိုတာကိုအတည်ပြုခြင်းတော့မရှိသေးပါဘူးတောက်ကြနေကအခုလိုထုတ်ပြန်လိုက်တာဟာ Hillary Clinton နဲ့Republican သမ္မတလောင်း Donald Trump တို့သမ္မတရွေးကောက်ပွဲအတွက်ဒုတိယအကြိမ်စကားဆက်ထိုးပွဲမလုပ်ခင်နှစ်ရက်အလိုမှာထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
တူရီနိုင်ငံရဲ့မြို့တော်အန်ကာရာမြို့နားမှာဖောက်ခွဲရေးပစ္စည်းတွေနဲ့အတူစစ်သွေးကြွ2ဦးကိုအာဏာပိုင်တွေကလက်နက်ချဖို့ပြောနေပြီးတဲ့နောက်သူတို့နှစ်ယောက်ဟာသူတို့ဘာသာသူတို့အသေးခံဘုံခွဲပြီးအဆုံးစီရင်သွားတယ်လို့တူရကီအာဏာပိုင်တဦးကပြောပါတယ်အသေးခံဘုံခွဲသူအမျိုးသားနဲ့အမျိုးသမီးတူတို့ဟာမတရားအသင်းဖြစ်ကျင်ညာထားတဲ့ Cut အလုံသမားပါတီPKK ပါတီနဲ့ဆက်နွယ်မှုရှိတယ်လို့ဆွဆွဲခံရပါတယ်။အဲ့ဒီစစ်သွေးကြွတွေလက်ထဲမှာပလတ်စတစ်နဲ့လုပ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့အမ်မိုနီယံနိုက်ထရိတ်200ကီလိုဂရမ်ရှိတယ်လို့တူကီ CNN သတင်းဌာနကပြောတာပါ။တတိယမြောက်တန်တရားရှိခံရတဲ့သူတဦးကိုအာဏာပိုင်တွေကလိုက်လံရှာဖွေနေပါတယ်။တူကီနိုင်ငံဟာပြီးခဲ့တဲ့နှစ်အတွင်း IS အစွန်းရောက်တွေနဲ့ PKK သဘုံတပ်ဖွဲ့တွေရဲ့တိုက်ခိုက်တာတွေကိုအတော်လေးခံခဲ့ရပါတယ်ခင်ဗျာ။
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖြူရီကနေစနေညဘက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ရေးယူတန်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတယ်။နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဥပဒေကိုရုပ်သိမ်းလိုက်ကြောင်းသမ္မတဘရက်အိုဘားမားကမနေ့တောက်ကြာနေ့အောက်တိုဘာ9ရက်နေ့မှာပဲလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပပြီးရသားစုရတက်လာတာအပြင်အခြေခံလူ့အခွင့်အရေးတွေနဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုတွေတည်တည်သာသာတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းပွဲရုပ်သိမ်းပို့လှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။အခုလိုသမ္မတရဲ့ရုပ်သိမ်းမိန့်ကြောင်းဗဏ္ဍာရေးဝန်ကြီးဌာနကကြီးကြပ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံသားသားပိုင်ဆိုင်မှုဆိုင်ရာထိန်းချုပ်မှုတွေတက်ရောက်မှုရှိတော့မှမဟုတ်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်သွားပါတယ်။ဒီအရေးပေါ်ဥပဒေကိုရုပ်သိမ်းလိုက်ခြင်းအပြင်2003ခုနှစ်ကချမှတ်ခဲ့တဲ့ Freedom and Democracy Act လို့ခေါ်တဲ့လွတ်လပ်မှုနဲ့ Democracy Act ဥပဒေ2008ခုနှစ်ကချမှတ်ခဲ့တဲ့ Jade Act လို့ခေါ်တဲ့စစ်အစိုးရရဲ့ Democracy စန့်ကျင်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်ချမှတ်ထားတဲ့အဲ့ဥပဒေတွေအရစီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေပြည့်ပြည့်သွားမှာဖြစ်ပါတယ်။ Jade Act ထဲမှာပါဝင်တဲ့စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအရတိတိသာသာထောက်ပံ့ပေးနေသူတွေအပေါ်ထားရှိတဲ့ပြည်ဝင်ခွင့်တားမြစ်ချက်တွေကတော့ဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။ဒါပြင်မြန်မာစစ်တပ်ဘက်အကူအညီပေးတာအပါဝင်နိုင်ငံသားထောက်ပံ့မှုတွေအပေါ်ကန့်သတ်ချက်တွေကလည်းဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကကော်ဖီဆိုင်တစ်ခုကိုဇူလိုင်လကအကြမ်းဖက်တိုက်ခိုက်ပြီးနိုင်ငံသားအများစုအပါဝင်လူ22ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်အပြစ်တင်ခံရတဲ့ Islamic စစ်သွေးကြွအဖွဲ့ဝင်12ဦးဟာအစိုးရလူညုံရေးတပ်ဖွဲ့ဝင်တွေနဲ့ဒီကနေ့မှပဲဖြစ်ပွားတဲ့ပြစ်ခတ်မှုတွေအတွင်းသေဆုံးသွားပါတယ်။ Jamal ul Mujahideen Bangladesh JMB ရဲ့အဖွဲ့ဝင်တွေလို့ယူဆရသူ12ဦးဒါကမြို့တော်အစွန်ပိုင်းကပုန်းခိုနေတဲ့နေရာတွေကိုလူညုံရေးတပ်ဖွဲ့ဝင်တွေက3ကြိမ်ဝင်ရောက်စီးနှင်းခဲ့ပြီးစစ်သွေးကြွတွေတိုက်ခိုက်မှုအတွင်းသေဆုံးသွားတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးအစာတူဇာမခန်းကပြောပါတယ်စစ်သွေးကြွတွေကိုလက်နဲ့ခြာခိုင်းပြီးမဲ့သူတို့ကစပစ်တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကပြန်ပစ်ရတာလို့မစ္စတာခန်းကပြောပါတယ
်ထိုင်းနိုင်ငံမှာကိုဝန်ဆောင်မိခင်ကနေတဆင့်ဝမ်းနွတ်မှာရှိတဲ့သတိသားလောင်းကိုဇီကာဗိုင်းရပ်စ်ပိုကူးစက်ခံရတဲ့ဆိုရင်ကိုဝန်ကိုလက်ရှိရှိနေတဲ့လိုင်းနာမဲ့စီးမျက်စီးကန်းတွေနဲ့အညီဖျက်ချဖို့ခွင့်ပြုသွားမှာဖြစ်တယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကကြာတော်ပရင်းလေးကပြောလိုက်ပါတယ်ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုကူးစက်ခံရတဲ့ကလေးငယ်နှစ်ဦးကိုပထမဆုံးအချိန်မွေးဖွားခဲ့တယ်လို့ထိုင်းနိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာအတည်ပြုခဲ့ပါတယ်ချင်းကရကနေကူးစက်ခံရတဲ့ဇီကာဗိုင်းရပ်စ်ပိုကြောင့် Microcephaly လို့ခေါ်တဲ့ ဥကောင်းကွန်တင်းငယ်တဲ့ကလင်းငယ်နဲ့ဥကုံပွေးဖွားခဲ့ပြီးတော့ဒါဟာရှေ့တောင်အာရှဒေသမှာပထမဆုံးဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတာလည်းဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံတဲ့မိခင်လောင်းတွေအတွက်လိုင်းနာမဲ့စီးမျက်စိကန်းတွေကိုရေးဆွဲဖို့အတွက်ထိုင်းကျမကြီးတာဝန်ရှိသူတွေအခုသတင်းပတ်အတွက်မှတွေ့ဆုံခဲ့ကြတာပါ။ဒီထဲမှာဇီကာဗိုင်းရပ်စ်ပိုးကြောင့်မွေးဖွားလာမဲ့ကလင်းငယ်အပေါ်စိုးစိုးဝါးဝါးထိခိုက်နိုင်တဲ့ဆိုရင်မိခင်လောင်းတွေအနေနဲ့24ဘတ်အထိကုန်ဝင်ဖြတ်ချနိုင်တယ်လို့ဆိုထားပါတယ်။ဘုရားဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာအာဓမ္မပြုကျင့်မှုနဲ့အမျိုးသမီးရဲ့အသက်ကိုကယ်ဖို့ကလွယ်ရင်ကိုယ်ဝန်ဖျက်ချတာကိုတရားဝင်ခွင့်ပြုထားခြင်းတော့မရှိသေးပါဘူးခင်ဗျာ
။မက်သျူးဟာရီကိန်းမှုန်းနှံကြောင့်ဟေတီနိုင်ငံမှာလူ900နီးပါးသေဆုံးခဲ့ပြီးလူသောင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်။ကမ္ဘာအနောက်ဘက်ခြမ်းတွေကအစင်းရဲဆုံးဟေတီနိုင်ငံဟာ2010တုန်းကလည်းငလျင်တန်အကြီးကျယ်ခံရပြီးခုချိန်ထိပြန်လည်နှလမ်းမထူသေးပါဘူး။လူရေ3000လောက်ရှိတဲ့ဟီတီမျိုးတော်ဂျယ်ရမီဟာလည်းလုံးဝပျက်စီးသွားတယ်လို့ကဲဟီတီအဖွဲ့ဒရိုက်တာကပြောပါတယ်။မက်သျူးမုံတိုင်းကြောင့်ဟီတီနိုင်ငံသား6တန်းနီးပါးဒုက္ခရောက်ခဲ့ပြီးအဲ့ဒီတည်းမှာ3သိန်းခွဲလောက်ကတော့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။အလူရှင်နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်ပံ့တွေကိုပြန်လည်ဝေငှရေးမှာကူညီဆောင်ရွက်နိုင်ဖို့အစိုးရအဖွဲ့ဝင်တွေပါဝင်တဲ့ကော်မတီတစ်ရပ်ကိုဖွဲ့ထားတယ်လို့ဟီတီဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။
စနေနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါမကြာခင်ဒုတိယပိုင်းအစီအစဉ်မှာတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ပေးဖို့လည်းရှိပါတယ်ရှင်အခုအရင်ဆုံးကတော့အမေရိကန်ကမြန်မာပေါ်ပိတ်ဆို့တံခတ်မှုတွေရုတ်သိမ်းလိုက်တဲ့အပေါ်မှာတုံ့ပြန်တမ်းတချို့ကိုနှာစင်ကြရမှာပါအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတံခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့အဥပဒေကိုအမေရိကန်သမ္မတကရုတ်သိမ်းလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာဒေါ်အောင်ဆန်းစုကြည်ရဲ့မဟာဗျူဟာကျတဲ့စွန့်စားမှုတစ်ခုလို့ရှုမြင်သလိုတတိနဲ့ကြိုးဆိုမှုတွေလည်းရှိနေပါတယ်။လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေကြောင့်ရုတ်သိမ်းလိုက်ရတယ်လို့ပြောတဲ့အိုဘားမားရဲ့အကြောင်းပြချက်အပေါ်မှာလည်းမေးခွန်းထုတ်မှုတွေရှိနေပါတယ်။သုံးသက်ချက်အမြင်အမျိုးမျိုးကိုတော့မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
သမ္မတအိုဘားမားနဲ့ဒေါ်အောင်ဆန်းစုကြည်တို့ကြားတွေ့ဆုံဆွေးနွေးမှုကနေရခဲ့တဲ့ဒီရလဒ်ကအသွင်ကူးပြောင်းနေစေမြန်မာနိုင်ငံကြုံနေရတဲ့စိန်ခေါ်အကဲဆတ်မှုတွေတဲ့ကမဟာဗျူဟာကျတဲ့စွန့်စားမှုတစ်ခုအဖြစ်မြန်မာနိုင်ငံရဲ့အကဲခတ်တင်ပေါ်ဝမဂဇင်းအက်ဒီတာဦးတမောင်တန်းကရှုမြင်ပါတယ
်။အရင်တုန်းကရှိခဲ့တဲ့ခေတ်ဟောင်းနဲ့နောက်ဒီမိုကရေစီကျပြီးတော့ငြိမ်းချမ်းတဲ့မြန်မာနိုင်ငံခေတ်တစ်ခုကိုကူးပြောင်းတဲ့အချိန်ကာလပေါ့နော်။အကူးပြောင်းကာလအပြိုင်နေတဲ့အချိန်တွေမှာလှုပ်ရတဲ့ကိစ္စတွေဖြစ်တယ်။ဒါကြောင့်မို့ဒါကတော့လှုပ်သင့်လှုပ်ထိုက်တဲ့အလုပ်ကိုမဟာဗျူဟာကြကြလောက်ကြခြင်းလို့တို့ကတော့ဒီလိုပဲနားလဲတယ်ပေါ့နော်။တော့အခုပြောင်းကာလဆိုတော့အားတိုင်နေတဲ့ခြေနေဖြစ်တဲ့အတွက်ကြောင့်မလို့တွက်ချက်ပြီးစွန့်စားရတဲ့ကိစ္စတွေရှိတယ်။အဲ့ဒီလိုတွက်ချက်ပြီးစွန့်စားတာတော့စွန့်စားတိုက်တယ်လို့ကျွန်တော်ကတော့အဲ့လိုယူဆတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီ sanction တွေကိုရုပ်သိမ်းပေးတာကိုကျွန်တော်ကတော့လူလူလာလာဒါလောက်ရမယ်အလုပ်တစ်ခုလို့ထင်ပါတယ်
။ရွေးကောက်ပွဲအနိုင်ရဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NND အရက်သားအစိုးရလက်ထက်အခြေခံလူ့ခွင့်ရေးတွေနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေတိတိတသားတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းမှုလှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကစာပေးပို့ခဲ့တာပါ။ဒါပေမဲ့လည်းဒီလိုရုပ်သိမ်းမှုတွေကအချိန်မတန်ခင်ဖြစ်လာခဲ့တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။အခုချိန်အထိမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေစေဖြစ်လို့စစ်မှန်တဲ့ပြောင်းလဲမှုတွေဘလောက်ထိဖြစ်ပေါ်နေပြီလဲဆိုတာကမေးခွန်းထုတ်စရာဖြစ်တယ်လို့လူ့ခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကသုံးသပ်ပါတယ်
တို့သိမယ်ဆိုပြောတယ်ကကျွန်တော်တို့အနေနဲ့ဒီဟာကစောပါသေးတယ်အဲ့လောက်ထိမဖြစ်သေးဘူးဆိုတဲ့စာကိုလည်းကျွန်တော်ပြပို့ထားပါတယ်အစိုးရတဲ့လက်ထက်မှာတချို့သောလူ့ခွင့်ရေးတွေတိုးတက်လာတာကျွန်တော်လက်ခံပါတယ်အတိအမှတ်ပြုပါတယ်ဒါပေမဲ့အိတ်ဆုတ်ထားတဲ့ sanction တွေအကုန်လုံးရော့ဖို့အထီးကတော့ကျွန်တော်တိုင်းပြည်ကအချိန်မတင်သေးဘူးလို့ယူဆတယ်ဗျ short thin short tight တော့ချော့ချမှုကိုလုပ်ပါဒါပေမဲ့အားလုံးကိုတစ်ခုလုံးကိုခြေလျှော့လိုက်တဲ့အရာမျိုးမလုပ်သေးဘူး selective sanction လို့ခေါ်တဲ့သူတွေအထူးဖြင့်စစ်တပ်နဲ့ပါဝင်ပတ်သက်မှုတွေရှိနေတဲ့ sanction မျိုးပိတ်ဆို့ညစလက်ထားမှုအတွက်ကျွန်တော်အစိုးရတိုက်တွန်းထားခဲ့တာပါ
အခုလိုအမေရိကန်ပြည်ထောင်စုရဲ့မြန်မာပေါ်စီးပွားရေးပိတ်ဆို့ရုပ်သိမ်းမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကလည်းလူမှုအဖွဲ့အစည်းတွေကိုပြီးခဲ့တဲ့သတင်းပတ်ကဖိတ်ခေါ်တွေ့ဆုံရှင်းပြခဲ့တာပါအဲ့ဒီအခမ်းအနားကိုတက်ရောက်ခဲ့သူတွေကတဦးဖြစ်တဲ့ Triangle Woman အဖွဲ့ကအမျိုးသမီးရဲ့လှုပ်ရှားသူမက်ခင်လီကတော့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်အလေးထားဆောင်ရွက်မှုတွေကိုကြိုးစိုးပေးမဲ့လို့စောင့်ကြည့်ရအောင်ပါတွေရှိသေးတယ်လို့ဆိုပါတယ်ကိုယ
့်နိုင်ငံကဖွံ့ဖြိုးတိုးတက်ပြီးတော့အကောင်းဘက်ကိုဦးတည်လာတဲ့အတွက်နိုင်ငံတကာကအသိအကျူကတကယ်နဲ့ရွေးချယ်လိုက်တဲ့အစိုးရကိုထောက်ခံတဲ့အနေနဲ့ပြတာတာကိုတော့အရန်ကိုခန်းတာတယ်ပေါ့ဒါပေမဲ့ကျမတို့မှာတစ်ဖက်မှာစိုးရင်ကြရှိနေတာတွေကအခုကြောင်းလဲပြုပြင်မှုတွေကတကယ်စစ်မှန်ဟုတ်ရလားဆိုတာကိုလည်းသတ်မြတ်ရှိတယ်နောက်ပြီးတော့ဆက်ချင်းကြီးကုလို့ရုပ်သိမ်းပြီးလိုက်ခြင်းအချင်းပေါ့နော်နောက်ပိုင်းဆက်ရောက်မှုများရှိနေမလားကျမတို့စိုးရိမ်ပါတယ်ဆိုပြီးတော့ကျမတို့ပြောခဲ့ပ
Freedom and Democracy Act look kore lo lat mu ne democracy act u bade 2008 ka cha mat khe de Jade Act look kore se so ya ye democracy san jin ye chou ban a thau mu ri chaung cha mat tha de act u bade ri ye si bwa ye ne ban na ye san ya dan khat pait so mu ri pyat pya twa ma phit par de myanmar nengan ne patat lo di ye bo u bade go american pi daw zu ga 1998 khu ne se so ya lat tan ma sa tin thau pyan khe da phit bi di u bade ya myanmar nengan paw ma american ye dan khat ye yu mu ri cha mat bi nit sin tat tan to la khe da phit par de shin
Masumo Suzi Timbia Garavashi, a cool drained out Masugo Tolan Birame. Yangum Yoga, a chosen to Kuma, that session him a pity that ain't good, minkling at Nau, Nimba, Nisa, Kangaya B, Jijun Losi, Kang Kayamu, Pia Jow, Nimabiga, Galilo, the Maria, Chene, Boma, Luumia, Bobido, Ayo, Saila Javare, Deep Jenna, Badalu, Nimananga yet, the Rim Media, Loga Male, ain't good, Lodaria Boa, Kalilo, the Mari, Yensiniare, Kakarigo, Setai, Sulu, Popia Gajare, Jow, Di the Rimba, Dread, the Rind out, the Yaya, Masu, Sizema, Vio, the Rind out, Mamimia Kanga, Dimbia, Pitavarishin.
ဒါတော့6လောက်ရတခါကျတော့ခုနကပုံမှန်တော့မရှိဘူးတကယ်ဟုတ်လားတခါကျတော့လေးနိုင်ပဲအစိုးရတော့3နိုင်ပဲညီမပြီဟာကလေးလုတ်သမားတွေကိုတွင်တွင်ကြဲကြဲအသုံးပြုနေစေဖြစ်ပြီးကလေးလုတ်သမားစုစုပေါင်း အင်အကူမင်္ဂလင်းငယ်နှုတ်ကိုညံပန်းနှိပ်စက်ပြီးကြေးကြုံလို့စေခိုင်းခံခဲ့ရတဲ့ဖြစ်ရဟာသတင်းသမားလောကမှာရောလူခွင့်ရေးလှုပ်ရှားသူတွေကြားမှာပါလှုပ်လှုပ်ရှားရှားဖြစ်ခဲ့ပြီးနောက်ပိုင်းမြန်မာပြည်ရင်းကကလေးအလုတ်သမားတွေရဲ့အခြေအနေအပေါ်အများကပိုပြီးအာရုံစိုက်လာကြပါတယ်ဒီဖြစ်ပျက်ဖြစ်ပွားပြီးတဲ့နောက်ပိုင်းဒီဖြစ်စဉ်နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတွေအပြင်ကလေးတင ကလီလုတ်သားလုံးဝပပျောက်ဖို့ပြစ်မှတ်ထားဆောင်ရွက်နေကြပြီမယ်လေဒီကြီးမှန်းချက်ပြည့်ဖို့ချက်ချင်းမလွယ်သလိုလက်တွေ့ကြကြဖြေရှင်းရမယ့်အစီအမံတွေလိုအပ်ပါတယ်မိသားစုစောင့်ဝင်နေရေးမပြေလည်မှုကြောင့်ဖြစ်လာရတဲ့ကလီလုတ်သမားပြဿနာကိုဖြေရှင်းမယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့အရေးသွေးပြည့်မီတဲ့ပညာရေးကိုကလီတွေလက်လန်းမီအောင်လုပ်ပေးရမယ်ဆိုတာအစိုးရအပေါ်ဝင်အများစုကနားလည်ထားကြပါတယ်ဒါပေမဲ့ဒီအရင်းခံပြဿနာတွေကိုဖြေရှင်းဖို့ကအချိန်ယူရမှာဖြစ်သလိုကလေးလူသမားပပျောက်ဖို့အတွက်လက်ရှိလုပ်ငန်းခွင်တွေမှာရောက်ရှိနေပြီဖြစ်တဲ့ကလေးတွေကိုချက်ချင်းအလုပ်ကထုတ်လိုက်ရုံနဲ့အစဉ်ပြေသွားနိုင်မလားဆိုတာမေးခွန်းထုတ်เสียဖြစ်လာပါတယ်။ဒါနဲ့ပတ်သက်လို့ကလေးလူသမားတွေကိုပညာသင်ကြားပေးနေတဲ့မိုင်းမီစီမံကိန်းရဲ့ဒါရိုက်တာကိုတင်မောင်မောင်အေးပြောပြတာကတော့
ဒီကလေးလူသမားပပျောက်ဖို့ဆိုလို့ရှိရင်ကလေးလူသမားဖြစ်ရတဲ့အကြောင်းရင်းအစ်စ်အမှန်တွေကိုတော့နားလည်ဖို့လိုမယ်။အဲ့အကြောင်းရင်းအစ်စ်မှန်တွေကိုတေချာလက်တွေ့ကျနဲ့ဂိုင်းတွေဖြည့်ရှင်းနိုင်ဖို့လိုနေတယ်။ဖြစ်ရတဲ့အကြောင်းရင်းကိုတေချာပြန်ဆန်းစစ်မယ်ဆိုလို့ရှိရင်လည်းခုနကပြောလို့ပေါ့နော်။အဓိကဆိုလို့ရှိရင်စာဝန်တွေရေးအစဉ်မပြေတာပြန်တွေ့မယ်။ဒီကလေးလူသမားအများစုခုနရန်ကုန်တို့မန္တလေးတို့မြို့ကြီးတွေမှာရောက်နေကလေးလူသမားအများစုဆိုလို့ရှိရင်နေရွာတွေကလာကြတယ်။အလဲပိုင်းဒေသတွေလာတယ်။အရာဝင်မျိုးအချုံပေါ်ပိုင်းထွက်လာကြတယ်။အဲ့တော့အဲ့နေရာတွေကိုပြန်ပြီးတော့ကြည့်ရမယ်။ဘာဖြစ်လို့ဒီကလေးတွေဒီနေရာတွေထွက်လာလဲ။အဲ့နေရာတွေမှာသူတို့မိဘတွေကဘာလို့လောက်ကန်စားတောက်နေကြလဲ။ဘလို့လောက်ကန်နေရှိရဲ့စာတင်ကြောင်းတွေဘလို့အခြေအနေရှိတယ်အဲ့ဒီဟာတွေကိုမဖြေဆွမ်းပေးနိုင်ဘဲနဲ့မိဘတွေရဲ့လောက်ကိုင်းတွေကိုမရှာမလုပ်ပေးနိုင်ဘူးဟုတ်လားကလေးတွေစာသင်ကျောင်းတွေမှာရအောင်မပို့ပေးနိုင်ဘူးဆိုလို့ရှိရင်တော့ဒီကလေးသူငယ်တွေကဟို10နှစ်17နှစ်12နှစ်နဲ့ရွာတွေကထွက်နေရအောင်ပါပဲဆက်ထွက်နေအောင်ပါပဲဟုတ်မှာအဲ့တော့ဒီကလေးတို့ကလည်းရှိနေအောင်ပါပဲ
မြမပြီမှာထောင်းနေချီတဲ့ကလေးတငယ်တွေဟာဆက်ယုံတွေအိမ်နွေးမှုလုပ်ငန်းတွေလက်ဖိဆိုင်တွေစားတောက်ဆိုင်တွေလေယာဉ်လုပ်ငန်းနဲ့လမ်းမတွေပေါ်မှာအလုပ်လုပ်ကိုင်းနေကြရတာပါရှိရိုးဆွဲအစင်လာတွေအရာအလုပ်ရှင်တွေအနေနဲ့လဲကလေးလူသမားတွေခေါ်ယူမခိုင်းစေရဘူးဆိုတဲ့အသိပညာပိုင်းမှာအားနေသလိုဥပဒေတွေဘလို့ပြဋ္ဌာန်းထားသလဲဆိုတာလဲနားလေကြသူတော်တော်နေပါတယ်အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့ကလေးလူသမားပပျောက်ရေးအစီအစဉ်ရဲ့အကြံပေးအရာရှိစီလင်းဗနိုင်းစာကတော့အသက်ငယ်တဲ့ကလေးငယ်တွေဟာလုပ်ငန်းခွင်တွေမှာရှိကိုမရှိသင့်သလိုဒီလိုကလေးငယ်တွေကိုခေါ်ယူခိုင်းစေတဲ့လုပ်ငန်းတွေဟာလဲစံပြစီးပွားရေးလုပ်ငန်းမဖြစ်နိုင်ဘူးလို့ဆိုပါတယ်
လပိတ်ဆိုင်တချို့ကကြည့်လိုက်မယ်ဆိုရင်လုံသမားတွေများတာတွေ့ရပါလိမ့်မယ်တချို့ဆိုရင်15ယောက်အယောက်20အထိရှိတတ်ပါတယ်ဒီကလေးတွေကတတ်မှတ်ထားတဲ့အသက်မပြည့်ကြပါဘူးလောက်ခါလဲကောင်းကောင်းရကြင်မှရကြပါလိမ့်မယ်အလုပ်ချိန်တွေအကြာကြီးလုပ်ကြပါလိမ့်တခါတလေခွင့်ပြုထားတဲ့ချိန်ထက်ပိုလုပ်ရတာတွေရှိပါတယ်ပုံမှန်လင်းလင်းပြောရရင်ဒါဟာစံပြစည်းဝါးရေးလုပ်ငန်းမဖြစ်နိုင်ပါဘူး ဒါတွေကတော့ဒီလက်ဖက်ဆိုင်တွေမှာဖြစ်နေတဲ့အခြေအနေတွေပါအလုပ်ရှင်တွေအနေနဲ့လုပ်နေတာကတော့ကလေးလုပ်သမားဆိုတာဘာလဲဆိုတာသိအောင်လုပ်ဖို့လုပ်ငန်းခွင်မှာဘေးရန်နဲ့ကင်းရှင်းအောင်ဖြည့်ဆည်းပေးဖို့ဥပဒေတွေဘယ်လိုပြဋ္ဌာန်းထားတယ်အ ਨੇ ဆုံးအလုပ်ချိန်သတ်မှတ်ချက်ကဘယ်လိုဆိုတာတွေကိုသိအောင်လုပ်ဖို့လုံလုံခွင့်ရှိတဲ့အရွယ်ကလေးတွေအတွက်လိုအပ်တဲ့ကျွမ်းကျင်မှုတွေပံ့ပိုးပေးဖို့လိုပါတယ်အသက်ငယ်သေးလို့အလုပ်လုပ်ခွင့်မရှိတဲ့ကလေးတွေကတော့လုပ်ငန်းခွင်မှာလုံးဝမရှိသင့်ပါဘူး
အခုနောက်ပိုင်းတချို့လူဖေးဆိုင်တွေအနေနဲ့ရွေလျားပညာရေးစီမံကိန်းလုပ်နေတဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကလေးတွေကိုအလုပ်နာချိန်မှာပညာသင်ကြားနိုင်ဖို့အခွင့်အရေးပေးတာမျိုးတွေတော့ရှိပါတယ်။လုပ်ငန်းရှင်တွေအနေနဲ့ကလည်းသူတို့ဆိုင်တွေမှာလာရောက်အလုပ်လုပ်နေကြတဲ့ကလေးတွေဟာမိသားစုစောင့်ဝင်နေရေးအခြေအနေအရကြောတခင်းစာရဖို့အပူဝင်ငွေရှာပေးနိုင်ဖို့အတွက်လုပ်နေကြရတာမို့ကလေးလုပ်သမားတွေချက်ချင်းပပျောက်သွားဖို့မလွယ်ဘူးလို့မြင်ကြပါတယ်။Morning Star လက်ဖက်ဆိုင်ရဲ့ manager ကိုနိုင်လင်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ဒီကလေးတငယ်ပါပြောက်ရေးဆိုတော့တော်နဲ့အလုံးသမားပါပြောက်ဆိုတော့မဖြစ်နိုင်မဖြစ်နိုင်ဘူးဆိုတော့ကျတော့ဒီကလေးတွေပညာရေးဟာတော့ဆိုမိသားစုအဆင်ပြေမှာဖြစ်မှာမိသားစုအဆင်ပြေဖို့ရာတော့ဆိုလို့ရှိရင်မိဘရဲ့လုပ်ငန်းအဆင်ပြေဖို့ဝင်ငွေကောင်းမှုဝင်ငွေကောင်းမှုဆိုတာသူ့ရဲ့တဏှိတာရဲ့လုံလောက်မှုရှိမှာဒီသားသမီးတွေကိုကြောင်းထားနိုင်မှာ
မြန်မာနိုင်ငံဟာကုလသမဂ္ဂကလေးတငယ်အခွင့်အရေးဆိုင်ရာသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားသလိုမြန်မာပြည်မှာကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေတွေရှိပေမဲ့လက်တွေ့မှာတော့ကလေးတွေဟာဥပဒေရဲ့အကာအကွယ်ပေးမှုမရကြပါဘူး။လက်ရှိအစိုးရအနေနဲ့ကလေးတငယ်ဥပဒေကိုပြန်လည်တင်ဆက်ဖို့လုပ်နေပြီးဒီဥပဒေပါလုပ်ငန်းခွင်ဝင်ရောက်နိုင်တဲ့ကလေးတွေရဲ့အနှိမ်ဆုံးအသက်က14နှစ်ဖြစ်ပါတယ်။အစိုးရတက်လက်ထက်ဖြည့်ရှင်းစရာပြဿနာတွေအများကြီးထဲမှာကလေးလုံသမားပြဿနာလည်းပါဝင်ပါတယ်။လက်ရှိမှာတော့အစိုးရတဲ့အနေနဲ့ကလေးလုံသမားတွေကြုံတွေ့နေရတဲ့ပြဿနာတွေကိုကင်တွယ်ဖို့အမျိုးသားလုပ်ငန်းစဉ်တရအကောင့်ထဲဖော်ဖို့ပြင်ဆင်နေရတော့ရှိပါတယ်။တစ်ဖက်မှာလည်းတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးလာတာနဲ့အမျှလုပ်ငန်းရှင်တွေအနေနဲ့လည်းဂုဏ်သိက္ခာရှိတဲ့လုပ်ငန်းခွင်တွေဖန်တီးဖို့အင်မတန်အရေးကြီးပါတယ်ရှင
်။သတင်းထုတ်မှတ်စုအစီအစဉ်ကိုစနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။မြမရိုးရဆိုင်ဝိုင်းဂီတာဟာခစ်ပေါ်ဂီတာသံတွေကြမှာတဖြည်းဖြည်းမှေးမိန်လာနေပါတယ်။ဒါကြောင့်ရိုးရဆိုင်ဝိုင်းဂီတာအမွေနှစ်တွေပျောက်ပြတ်မသွားရအောင်စူးစမ်းနေကြတဲ့သူတွေလည်းရှိပါတယ်။ဆိုင်ဝိုင်းဂီတာထိမ့်သိမ့်မြင့်တင်တဲ့တစ်ချိန်တည်းမှာပဲဒီဂီတာကိုမျိုးဆက်သစ်လူငယ်တွေကြထိုးဖောက်နိုင်အောင်လုပ်ဖို့ဘလောက်အရေးကြီးတယ်ဆိုတာကို VOA သတင်းတောက်ကိုကောင်းဆန်ဟင်းကမြမတခွင်အစီအစဉ်မှာတင်ပြပါမယ်ရှင်။
မယူရဆိုင်ပညာရဲ့အခမ်းကဏ္ဍဟာခေတ်ကာလပြောင်းလဲလာတဲ့အမြမိမိစာပြုလာနေသလိုအထူးသဖြင့်လူငယ်တွေကြားမှာပြန်လည်မြင့်တင်နိုင်ဖို့ယူရအနုပညာကိုချိမြှင့်လို့သူတွေစူးစမ်းနေစေဖြစ်ပေမဲ့အခက်အခဲတွေစိန်ခေါ်မှုတွေနဲ့ကြုံနေရတာဖြစ်ပါတယ်ခေတ်ရည်စည်းကြောင်းနဲ့အတူပြောင်းလဲမှုတွေရင်ဆိုင်နေရတဲ့ဆိုင်လောကကိုယူရမပြတ်ထိန်းသိမ်းဖို့ကြိုးပမ်းတဲ့အစီအစဉ်တစ်ခုအဖြစ်မကြသေးခင်ကရန်ကုန်မြို့မှာမြမတမိုင်းတကမြမဆိုင်ဆိုတဲ့အစီအစဉ်တစ်ခုကိုဥဆောင်တင်ဆက်ခဲ့တဲ့မန္တလေးသိန်းစော်ကတော့အစဉ်အလာတွေမပြောက်ပြက်ဖို့အရေးကြီးတယ်လို့ဆိုပါတယ်
ဒီခေတ်ခေတ်ပြောင်းနေအမှုပညာတခုပြောင်းနေဆိုရင်ပြိတ္တရဲ့ဆန္ဒနဲ့မတိုင်မမဲနဲ့ညှိနေနေပြောင်းနေလို့ပဲယူဆတယ်အဲ့ခါကျတော့အခုအပြင်မှာတကယ်လောက်ကင်နေရတဲ့ဇာတိပြည်အနေနဲ့ဆိုင်းဖွဲ့တွေကဟိုဒီနေ့တင်ဆက်တယ်လို့တော့ယူရအမွေနေတည်ဘူးယူရတန့်ပြီးတော့လုံနိုင်ကြဟိုတချို့ပိုင်းလေးတွေမှာယူရလေးတွေကိုကျူသားပန်းသားလုပ်ကြတယ်ချုပ်ပိုင်းနေကြလဲပြိဿအကြိုက်လိုက်ပြီးတော့ခစ်လိုက်ဖြောပေးနေရတာမျိုးတွေရှိတော့တကယ်မြမဆိုင်ရဲ့အမွေနဲ့ဟာတချို့နေရာတွေမှာရွယ်ဆောင်းလာတာပေါ့နော
်ဒါပေမဲ့လဲစစ်သည်လောကလိုအစဉ်အလာဖြောပေးလုပ်ငန်းတွေမှာတော့အများစုကြံနေတဲ့မြမဆိုင်ပညာဟာလူငယ်တွေကြားခစ်ပေါ်တိဂီတာတွေလောက်တော့ရေပဲမဆက်လက်တော့ပါဘူးဒါကြောင့်လဲမြမရိုးရဂီတာကိုလူငယ်တွေကြားအထိရောက်ဖို့ဆိုရင်စမ်းသစ်ဖန်တီးမှုတွေလိုတယ်လို့မြမရိုးရဆိုင်နဲ့ခေတ်ပေါ်တိဂီတာတွေကိုပေါင်းစပ်ပြီးတိတချင်းတွေဖန်တီးနေတဲ့အဆိုတော်သားဆိုးကပြောပါတယ
်ဟိုပြောင်းလာတာရောအဲ့လိုပိတ်ထားပြီးတော့ဟိုပေါ့နော်ဟိုဖင်ပိတ်ပြီးတော့ညင်းနေလို့မရဘူးဗျဒီဒါခေတ်ကအခုကပုံမြန်လာပြီတဲ့မှာအင်တာနက်နဲ့ကျွန်တော်ခေတ်တော့မှ software တွေ hardware တွေဝယ်ပြီးတော့ဒီ sign တွေတီးမယ်ကျွန်တော်ရောသွမ်းဝင်ဆိုအရန်ပင်မန်းခဲ့ရလောကအရန်ပင်မန်းတယ်ခုခေတ်ဆိုရင် computer laptop တစ်လုံးနဲ့အဆအဆုံးလုပ်လို့ရပါတယ်ကျွန်တော်ရောသွမ်းဝင်တဲ့ကောင်းတဲ့တန်စင်တွေကို laptop တစ်လုံးနဲ့အဆအဆုံးမြန်မာတန်အဆနှဲအဆမှုတ်ဆင်အောင်မလုပ်တော့ဘူးစင်ထဲမှာကောက်ထည့်လိုက်ပြီးတော့ sampling လုပ်ပြီးတော့မှုတ်ပလိုက်အကုန်ရနေခေတ်ကအဲ့တော့အဲ့တော့သွားပြီးတော့ဟာဒါကြီးကပြက်စင်းနဲ့လုံနေတော့အဲ့လူတွေနေခဲ့လိုက်တော့သူတို့ဘာသူတို့လမ်းကြောင်းသူတို့သွားလိုက်မယ် ဟိုဖြစ်တဲ့နာကတော့ရိုးရထိမ့်သိမ့်မယ်ဆိုတဲ့အဖွဲရိုးရထိမ့်သိမ့်မှာဒီဘက်ကထွင်မယ်ဆိုတဲ့လူငယ်ကထွင်ကြပါထွင်တဲ့အခါမှာလည်းတမယ်စင်မပြတ်အောင်ခုနပြောသလိုပေါ့နော်အဆင်ပြေအောင်ပေါ့နော်ဟိုဟိုလူတွေနားလည်လိုက်လက်ခံလောက်တဲ့ဟာအဲ့လိုမျိုးပေါ့နော်စိုင်းကိုထွင်တဲ့မှာလည်းဒါမှလည်းစိုင်းဆိုတာလူငယ်ကြီးမှာဆက်ပြီးရှိနေမှာ
မြမရိုးရစိုင်းပညာကိုခေးရည်စည်းချောင်းအတိုင်ပြောင်းလဲဖန်တီးရင်ပြည်မနိုင်ငံတွေအထိမြမဂီတကိုဖြန့်ကျက်လာနိုင်တာမျိုးတွေရှိတယ်လို့လဲဂျပန်ထုတ်ဝေသူတဦးရဲ့အစီအစဉ်နဲ့မကြခင်မှာပဲဂျပန်နိုင်ငံမှာသချင်းအယ်ဘမ်တစ်ခုထုတ်ဝေဖို့စီစဉ်နေတဲ့အဆိုတော်တာဆုကပြောပါတယ်ဒါပေမဲ့လဲရိုးရဂီတကိုသာမြင်လို့တဲ့အမှုသဘင်ပညာရှင်မန်လေးသိန်းစောကတော့ခေဘော်ဂီတအဖြစ်ဖန်တီးရကမြမဂီတအစဉ်အလာတွေပြည့်ပြည့်မသွားဖို့လဲလိုတယ်လို့ဆိုပါတယ
်ရိုးရဆိုတာတချို့နေရာတွေမှာအာခံရတယ်ယူကယူရယူရအာခံခြင်းသဘောလဲဆောင်းတယ်ဘာကြောင့်လဲဆိုတော့သူပြောင်းသမျှလိုက်ပြောင်းတော့ဘာမှယူရမှုနေကြမ်းမမှုဘူးဒါပေမဲ့ခင်းနဲ့အညီပို့ပြီးတော့တောင်းတင်းလောင်အာကောင်းလောင်ဆိုတာမျိုးကတော့ကြံစီအပ်ပါတယ်အဲ့အတွက်တော့ဟိုပညာလဲလို့မယ်ဉာဏ်တုံးမှုလဲလို့မယ်နောက်အမြင်ကျေတာလဲလို့မယ်အဲ့လိုပေါ့ဆန်းပြီးရောဆိုပြီးတော့ဒုတိယလေးပြောင်းတုံးဟိုဒီဒုတိယလေးပြောင်းလဲပြီးတော့သုံးလိုက်ုံနဲ့ဟိုမြန်မာဆိုင်နဲ့ဒီခေတ်ပေါ်တန်စင်တစ်ခုတီးယုံနေတော့ဒီပညာကြီးကမြင့်သွားတာမဟုတ်ဘူ
းဆိုင်ပညာကိုအများအယုံဆိုင်မှုရဖို့စီစဉ်တစက်ခဲ့တဲ့ရန်ကုန်မြို့ကအခမ်းအနားမှာကိုယ်တိုင်ပါဝင်ဖြောပြခဲ့တဲ့ဆိုင်ဆရာစိန်တင့်ဝင်ကလည်းလူများကြိုက်အောင်ဖန်တီးရကရိုးရပြောက်မှာစိုးရိမ်နေပါတယ
်ဟာကျွန်တော်တို့ဒီနေ့မျိုးဆက်တဲ့လူငယ်တွေကိုကျွန်တော်မြန်မာဆိုင်ပညာဟာဟာခစ်နဲ့အညီလဲဟုတ်လားပရိသတ်ကျင့်အောင်ကြိုးစားပါသို့တော့ဟိုကိုယ့်ရဲ့မြန်မာမှုဂီတဖြစ်တဲ့ဒီပညာကိုလည်းမိမိရင်ထဲမှာဟုတ်လားအမြဲတမ်းစွဲကြအောင်လဲသင်ယူပါဟုတ်လားလေ့လာပါထင်းသိမ်းပါနော်မိမိဂီတဖြစ်တဲ့မဟာဂီတတချင်းနဲ့တချင်းငန့်ကိုလည်းသိမထားပါနဲ့
မြမစိုင်းပညာအချိန်လုံးကတော့ဇက်တပင်လောကမှာသာမကရထဲရွာတဲ့အလူတက်မင်္ဂလာဆောင်လို့လူမှုအတိုင်းဝိုင်းမှာလဲကြဲကြဲပြန့်ပြန့်နေရာယူခဲ့တာပါဒီလိုအချိန်နေမျိုးတွေမှာဖန်တီးပေးနိုင်မယ်ဆိုရင်တော့စိုင်းလောကပြန်လဲဥမော်လာမယ်လို့မျှော်လင့်နေသူကတော့ရန်ကုန်မြို့ကန်ကိုဝင်းထူးဖြစ်ပါတယ
်ပွဲတွေမရှိတော့တဲ့အတွက်မလုပ်ဖြစ်တာပဲရှိတာပေါ့နော်ဒီလိုစိုင်းဝိုင်းပါညာလဲကိုစာတိမှန်ပေါ့အခုဆိုဒီနေ့လောက်သွားတဲ့ဟာဆိုအတူတူဟာလေရတယ်နိဆိုတော့ကြည့်ရတာလည်းကောင်းပါလေလူငယ်တွေလည်းစိတ်ဝင်စားမှာပါဒီလိုပွဲများများလုပ်ရင်တော့ကိုစိတ်ဝင်စားမှာထင်ပါလေ
အစိုးရတာဆိုးကတော့နိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတွေမှာလို့ရိုးရဂီတကိုထိန်းသိမ်းရင်းစံတစ်ဖန်သီးမှုတွေလုံနိုင်မှသာအမှုပညာလောကဖွံ့ဖြိုးလာမယ်လို့လည်းယုံကြည်ထားပါတယ်မြမဆိုင်အပါဝင်အမှုပညာလောကဖွံ့ဖြိုးဖို့အတွက်ဆိုရင်တော့အမှုပညာသည်တွေအနေနဲ့ကိုမြန်နိုးတဲ့အလုံးနဲ့အသမေဝမ်းချောင်ပြုနိုင်အောင်အစိုးရကအခွင့်အလမ်းတွေဖန်တီးပေးဖို့လည်းလိုလိမ့်မယ်လို့ထောက်ပြပါရယ်
။ဆိုင်သမားဆိုတာနောက်ပိုင်းကျရင်ပျောက်တောင်ပျောက်သွားနိုင်တယ်။အဲ့လောက်ထိကိုစိုးရင်ရပါ။နှဲသမားဆိုကျွန်တော်ကြည့်နေရင်ကျွန်တော်နဲ့ခင်တဲ့ဒီရောသမားမွေစပြီးတော့တီးကြတဲ့နှဲသမားတယောက်ရှိမယ်၊မျိုးကြီးရှိမယ်။သူ့နောက်ပိုင်းမှာဒီလိုမျိုးထက်တီးတတ်တဲ့မှုတ်တတ်တဲ့လူပေါ့နော်မရှိတော့ဘူး။အရန်ကိုရှားလာပြီ။မှုတ်တဲ့လူတွေကလည်းတိတ်ပြီးတော့အဆင်မပြေဘူး။ဆိုတော့ဒီနှဲမဟုတ်ဘူးသူထမင်းစားလို့မရဘူးကွာ။ပြဿနာအဲ့ဒါပဲ။နှဲမဟုတ်ပြီးတော့ထမင်းဝေါ်ဝါနဲ့မိသားစုကိုကြွေးဖို့အတွက်သူမဖြစ်နိုင်ဘူး။အဲခါကျတော့သူနှဲလောက်အောင်ဆုံးလို့ပြီးတော့တက္ကစီမောင်းဝါမျိုးတွေစသဖြင့်တော့တင်မောလိုက်ွားတဲ့ဆိုဆိုင်းသမားတွေစသဖြင့်အကုန်ဖြစ်လာတယ်။ဘာဖြစ်လို့အဓိကအပြင်ဒီဝင်ရေးကိုမဖြည့်ချင်းနိုင်ကြအောင်မဖြည့်ချင်းနိုင်ဘူး။ခုနကပြောဆို promo လည်းမလုပ်နိုင်ဘူး။ promo လုပ်ဖို့ဆိုရလဲဒါအစိုးရအဆင့်ရမယ်လုပ်ပေးမှရမှာ။ကျွန်တော်တို့စီးပွားရေးသမားတွေအမှုပညာသမားတွေတပိုင်တန်တန်နဲ့လုပ်နေလို့ကဒါဖြစ်မှာမဟုတ်ဘူ
း။ရန်ကုန်မြို့မှာကျင်းပခဲ့တဲ့မွေးရသည့်အမှုပညာပွဲတော်အတွင်းရိုးရဆိုင်ပညာကိုမြင့်တင်တဲ့အနေနဲ့မြမတမိုင်းတက်ကမြမရွှေဆိုင်တန်းဆိုတဲ့အစီအစဉ်ကိုအမှုသဘင်ပညာရှင်မန်လေးသိန်းစောဦးဆောင်ပြီးသဘင်ကိတအမှုပညာရှင်တွေစူပေါင်းတင်ဆက်ခဲ့ကြတာပါ။မနေ့တုန်းကအစီအစဉ်မှာလည်းအလားတူမြမသဘင်လောကကိုမြင့်တင်တဲ့အစီအစဉ်တစ်ခုအဖြစ်ညီဝိုင်းသဘင်ကိုလည်းတင်ဆက်ခဲ့ပြီးပါတယ်ခင်ဗျာ။
မြမတခွင်အစီအစဉ်ကိုစနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်။မကြခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတဲ့မို့လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညပိုင်းတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့10နာရီအထိအစီအစဉ်ကိုလိုင်းဒိုမီတာ24 25 32 50နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်စတင်တော့မှာဖြစ်ပါတယ်။ဖိတ်ကြားထားတဲ့ပါဝင်ဆွေးနွေးမဲ့သူတွေလည်းအစဉ်အဆက်ရှိနေပြီဖြစ်လို့ဆွေးနွေးပွဲကိုဥဆောင်အစီအစဉ်ဆွေးနွေးမဲ့ဒေါက်ကင်ဆိုးဝင်းနဲ့အတူထုတ်လုပ်သူမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုစတင်လိုက်ရအောင်ပါရှင
်။မင်္ဂလာပါရှင်။ VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ဒီနေ့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးအကျပ်အတည်းနောက်ဒေါ်လာဈေးတက်ပြီးတော့မြန်မာငွေတန်ဖိုးဇက်တိုက်ကျဆင်းနေတာနောက်ငွေဖောင်းပွားမှုတွေကြောင့်ကုန်စည်နှုန်းအဆအမတန်တက်နေတာတွေနဲ့ပတ်သက်ပြီးတော့အခုလက်ရှိ NLD ဥဆောင်တဲ့အစိုးရအနေနဲ့ဘလိုမူဝါဒတွေချမှတ်တင်တယ်လဲစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေအချိန်ရလအောင်ဘာတွေလုပ်တင်တယ်လဲဆိုတာကိုကျမတို့အပြုသဘောနဲ့အကြံပေးဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဆရာခင်မောင်ညိုဘောဂဗီရစီးပွားရေးပညာရှင်ပေါ့နော်နောက်တစ်ယောက်ကတော့ UMSCCI လို့ခေါ်တဲ့မြန်မာနိုင်ငံကုန်သွယ်ရေးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွေ့အမှုဦးအေးလွင်နောက်တစ်ယောက်ကတော့ NLD စီးပွားရေးအကြံပေးကော်မတီဝင်ဦးမင်းခင်တို့ဖြစ်ကြပါတယ်အဲ့တော့ဒီ NLD ဥဆောင်တဲ့အစိုးရအသည့်ဆိုတော့ကျွန်မပထမဆုံးပြောပြချင်တာကတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီနေပြည်တော်လွှတ်တော်အဆောက်အုံဝင်းအတွင်းမှာအော်တိုဘာလာတရက်နေ့ကတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရုံးကမှသူမီဒီယာတွေနဲ့တွေ့တုံကပြောခဲ့တာလို့ကျွန်မဖတ်ပြချင်ပါတယ်။ဒါကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားလို့ပြောရမှာပေါ့နော်။ဒေါအောင်ဆန်းစုကြည်ရဲ့သဘောထားဆိုတဲ့နေရာမှာဒီ NLD ဥဆောင်တဲ့အစိုးရရဲ့မူဝါဒလို့လည်းပြောလို့ရပါတယ်။အဲ့တော့ကျမလွန်စေဒါလေးဖတ်ပြပါရစေ။ဒေါအောင်ဆန်းစုကြည်ရဲ့ပြောတာပါ။လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကမကောင်းပါဘူးတဲ့။ခတ်တူတူပြောရမယ်ဆိုရင်တိုးတက်မှုကတကယ်မရှိဘူး။ဘာဖြစ်လို့လဲဆိုတော့တိုးတက်မှုဆိုတာဘလို့တိုင်းတာရမလဲဆိုတော့ပြည်သူလူထုရဲ့စားဝတ်နေရေးအခြေအနေနဲ့တိုင်းတာရပါမယ်တဲ့။လူနေမှုအဆင့်အတန်းမြင့်သလားဆိုရင်မြင့်မလာပါဘူးတဲ့။အောက်ဆုံးပိုင်းအလှော်တွေဆိုရင်ပိုတောင်းမှနှိမ့်သွားတယ်လို့ပြောကြပါတယ်တဲ့။ADB အာရှဖွံ့ဖြိုးရေးဘဏ်ကနေပြီးတော့6.4%ခန့်တိုးတက်မှုရှိတယ်ဆိုပြီးပြောတာကလည်းတချို့ပညာရှင်တွေကမေးခွန်းထုတ်တယ်တဲ့အဲ့ဒါလောက်မရှိဘူးအထောက်အထားလုံလုံလောက်လောက်မရှိဘူးလို့သုံးသပ်ကြပါတယ်တဲ့ပညာရှင်တွေပြောတာကိုထားလိုက်ပါတဲ့တကယ်တော့ခုပြည်သူလူထုတွေကိုတွားပြီးတော့စကားပြောရင်သိပါတယ်တဲ့ဘလောက်အထိသူတို့ရဲ့လူနေမှုအဆင့်အတန်းဟာပြောင်းလဲလာတယ်မပြောင်းလဲဘူးဆိုတာကိုသိနိုင်ပါတယ်တဲ့ရင်းနှီးမြှုပ်နှံမှုကလည်းခံမှန်းသလောက်မဝင်ဘူးဆိုတာအလုံးသိပါပဲတဲ့ဒီရင်းနှီးမြှုပ်နှံကိုပဲမှုကိုပဲထိုင်ပြီးစောင့်နေမလားရင်းနှီးမြှုပ်နှံမှုတွေရလာအောင်ခြေလှမ်းနှံ့နေတဲ့အချိန်ထဲမှာပဲကို့ပြည်သူတွေအတွက်လုံးတင်လုံးထိုက်တာတွေမလုပ်ရဘူးလားဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကပြည်သူလူထုရဲ့လူနေမှုအဆင့်တန်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပြီးပြောသွားပါတယ်တဲ့ကဲပထမဦးဆုံးကျွန်မဟိုဖိတ်ခေါ်ချင်တာကတော့ဦးမင်းခင်ပါဦးမင်းခင်ကလက်တွေ့ဒီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးအကြံပေးမှာကော်မတီဝင်ဖြစ်လဲရှိနေတယ်ဆိုတော့ဒီ NLD အစိုးရရဲ့အခုလက်တလောပေါ့လေရင်ဆိုင်နေရတဲ့အချက်အသေးခွန်မလားဒီစီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ဘလို့များဟိုဖြည့်ဆက်သွားဖို့စီစဉ်ထားပါလဲရှင်
အခုကျွန်တော်ဆွေးနွေးနေတယ်ပေါ့နော်ကျွန်တော်ဒီ NLD ပါတီဘက်လေဟိုတပ်ပေါ်နေတာရှိပါလေအကြံပေးနေတာရှိပါလေ
ဟုတ်ကဲ့
ဆွေးနွေးနေတော့လက်ရှိစီးပွားရေးစီးပွားထားတဲ့စီးပွားရေးမူဝါဒကိုအတိတ်ကနေဆက်လုပ်နေဆိုရင် Human Action Plan ပေါ့နော်အဲ့ဒါကိုဝင်ရှိစီဆောင်ရွက်နေတာတော့ရှိပါလေ
ဟုတ်ကဲ့ပါအဲ့တော့ဒီစီးပွားရေးအကြံပေးကော်မတီနဲ့ဒီကနေ့ပဲတွေ့ပြီးတော့အစည်းအဝေးလုပ်ခဲ့တယ်ဆိုတော့ဒီကုန်သင်းကြီးများအသင်းကကျမတို့တွဲဖက်အတွင်းမူကြီးဦးအေးလွင်အောင်ဟိုဗာများပြောချက်မှလည်းရှင
်ဟိုကျွန်တော်အနေနဲ့ဒီနိုင်ငံခြားငွေဒီက
ဟုတ်ကဲ့
ငွေစည်းနှုန်းတွေတောင်းလဲတာကတော့ပုံမှန်ဖြစ်နေကြအတိုင်းပါပဲဒါပေမဲ့အဓိကကကုန်စည်နှုန်းတက်ချင်းကိစ္စနဲ့နိုင်ငံခြားငွေမြန်မာငွေတန်ဖိုးကျခြင်းကအဲ့အချိုးကျတယ်လို့ဆိုပေမဲ့လေအဓိကကျွန်တော်တို့ကနိုင်ငံခြားငွေကမ္ဘာပြေက tuare export di peri nani tadi bi no tadi tuara belum baru tua tua tuare bi siri alam ye nengah nyang gue ha memang nengah aga bani gue tegak gue aman tegak gue embo duduk lo aman tegak yaune zinau ni edai aman tegak gue mesuhi memang bi masih de nengah nyang gue dongin de iba gue iba ni embo lucin de tunggu lucin de dulu ya tegi gue de gue piambiro ဟိုအတုံးချနိုင်တဲ့အတွက်အစ်စပေါ့အန်ညံ့များရအောင်လို့ပို့ပြီးတော့ထိရောက်တဲ့နေစနစ်တွေတုံးရင်ရပါတယ်ငွေကြေးဖုံးပွားမှုနှောင်းရတော့ပုံမှန်အတိုင်းပဲရှိတယ်ဖြစ်တဲ့အတွက်ငွေကြေးဒီ
ဝေကြီးဖောင်းပွားတာနိုင်ငံတိုင်းမှာရှိပါလိမ့်မယ်တဲ့နေရာနဲ့များတာပဲကွာပါတယ်တဲ့တစ်ချက်ကတော့ငွေကြီးဟာခိုင်မာတဲ့ငွေကြီးမဖြစ်ပါဘူးတဲ့အရင်ကလိုဆန်လင်းမောင်းကောင်းဆိုတဲ့နိုင်ငံတကာသုံးငွေဖြစ်ဖို့လိုအပ်ပါတယ်တဲ့အမှတ်နှစ်ကတော့အစိုးရအသစ်ကအစိုးရအသစ်အနေနဲ့ဘတ်ဂျက်ကိုတဲ့ 0 ကစပြီးမူဝါဒချမှတ်ရပါမယ်တဲ့အစိုးရအသစ်အနေနဲ့အချိန်တိုအတွင်းမူဝါဒရေးဆွဲရတဲ့အတွက်ခက်ခဲပါတယ်တဲ့ကောင်းမွန်တဲ့မူဝါဒဖြစ်အောင်အကောင့်ထဲဖွင့်နိုင်မှုအတွက်အတိအကျသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအားနည်းနေတယ်လို့သူကဟိုသုံးသပ်ထားတာရှိပါတယ်
Okay.
See how line thing make out, see how line can copy by me. No, can I charge it by saying, okay. Okay. Sorry about that. Okay. အဲ့တော့ကျမတို့ဟိုဆက်ပြီးတော့ပေါ့နိဒီတောဒရှင်ရဲ့ဒီဒီကျမတို့ရဲ့ Facebook fan page မှာလိုက်ပြီးတော့လာပြီးတော့ comment တွေပေးထားတာရှိပါတယ်ကိုယ်ရဲမြင့်ဆိုတဲ့တောဒရှင်တယောက်ကတော့စီးပွားရေးကတော့အရင်အတိုင်းပါပဲတဲ့ဒါပေမဲ့စီးမရှိကမ်းမရှိဘယံမရာလုပ်နေတဲ့လုပ်ငန်းတွေရပ်လိုက်တော့တဲ့အလုံးအလုပ်တွေရပ်သွားတယ်နောက်တစ်တွေခိုးထုတ်တယ်ဆိုတာလိုင်စင်ကတကယ်ပေးတာ 10လောင်ဆုံးអនីដែរអសូរអតិកអសិនិតជាលើកឲ្យតែអាចអាខេអាខេရှိနေមើលဆိုပြီးတော့ទួតទုံးតាត់ថាបានអីរអគុំមិនខិអីអីអានេះប៉ាត់ទៅពីរឌីអេនអិលឌីអីនេះពនហូមូវ៉ារ៉ហូពីទូលូឌូតកែទេឆាទីយ៉ាអងឈិឈិលលិនលិនទីយ៉ាអងលូពីទូលូឌូឌីលូនេះមុអសិនតាញិមអងဆိုပြီးတော့ប្លូហូមូវ៉ារ៉នេះញ៉ាឆាត់មកថាបានលិញ
ကောင်းတယ်
ဟုတ်ကဲ့ပါအခုလေတိုင်းပေါ်မှာကျမတို့မေးမြန်းလို့တော်တာရှင်ရောက်နေပါပြီကိုကြီးမြင့်မှာကိုကြီးမြင့်နေကောင်းပါလားရှင်ကိုကြီးမြင့်ရှိပါလားဟုတ်ကဲ့ပါကိုကြီးမြင့်ဗာမေးခြင်းပါလဲရှင်မေးပါရှင
်ဟုတ်ကဲ့ဆရာမကျွန်တော်ကဘာပညာရှင်တော့မဟုတ်ဘူးလေကျွန်တော်တို့အမြင်လေးတစ်ခုလွန်ခဲ့တဲ့နှစ်30လောက်ကတော်တော်ဝီကြီးစနေတခုကျွန်တော်နည်းနည်းနှိုင်းရှင်းပြခြင်းပါတယ်ဒီနေ့ဒီလေကျွန်တော်လွန်ခဲ့တဲ့နှစ်30လောက်ကဆိုရင်ဥမာစန္ဒတိငါးချက်ဈာမရဲ့အခုဆိုရင်စန္ဒတိကိုကျွန်တော်တို့ထောင်းကြော်တယ်အဲ့ဒါတော့အဆအနေရလောက်တက်သွားတယ်ပေါ့ဒါကြီးကကျွန်တော်တို့ကဆန်ရှောရှားမှုပေါ်မှုပေါ်မှာမကွာမထူးခြားပဲနဲ့လေငွေကြီးတွေပို့ပို့ပြီးတော့များပြားလာတယ်ထုတ်လုံလာတယ်ပေါ့အဲ့အဲ့ဒီပုံမှာငွေကြီးတန်ဖိုးတွေကလွန်မင်းတန်ဖိုးကျလာတယ်ပေါ့အဲ့ဒီချိန်ကကျတော့ကျွန်တော်တို့ပြည်သူပြည်သားအိမ်မှာအဲ့ဒီကတော့တော်တော်ပြည်သူပြည်သားတွေပဲခံရပါတယ်။အုပ်ချုပ်ကံလူဒန်းသားပဲခံရတယ်။အုပ်ချုပ်တဲ့လူဒန်းသားကတော့မဆလနဝတနာဖလက်တဲ့ကျွန်တော်တို့ဦးသိန်းစိန်ဆိုရလက်ထက်အစင်းစင်ဒီကျွန်တော်တို့ဒီနေ့ဒီနေ့30လောက်ဟာဒီလိုပဲသူကငွေလိုရင်ဒီကျွန်တော်တို့ဒီကျွန်တော်တို့ငွေဆက်ကူပဲတက်နေဒီလိုကြီးလုပ်နေတယ်လို့ကျွန်တော်တို့ကမြင်တယ်တွက်ဆတယ်ပေါ့လေ။အဲ့ဒီကျတော့ပြည်သူပြည်သားတွေပဲခံရတယ်။ဒါကြောင့်ကျွန်တော်တို့ကဟိုအစိုးရအကောင့်တစ်ခုပေါ်ပေါ်လာပြီအဲ့ကြတော့အစိုးရကောင်ကသူ့ရဲ့တောင်းဝန်ပါလေတည်သူတည်သားအကျိုးစီးပွားလေးကြည့်ရမယ်သူတို့အကျိုးစီးပွားလေးကြည့်ရမယ်ပေါ့ခုပြီးခဲ့တဲ့ကျွန်တော်တို့နှစ်30အစိုးရတွေစဉ်းစားရတယ်သူတို့အစိုးရကိုပဲဦးတည်ပြီးတော့ကျွန်တော်တို့ပြည်သားတွေဘာဖြစ်ဖြစ်ဆိုတဲ့သဘောပေါ့အဲ့လိုပဲကျွန်တော်တို့ကမြင်တယ်လေဒါပေမဲ့အခုနကျွန်တော်တို့ဒီ NLD အစိုးရလက်ထက်မှာငွေကြေးဖောင်းပွားလာတယ်ဆိုတာကတော့ကျွန်တော်ပြောရင်စောသေးတယ်လို့ထင်တယ်ဘာလို့လဲဆိုတော့နှစ်သားတော့မရှိသေးဘူးလေကျွန်တော်တို့လာသားအစိုးရပဲရှိသေးတာဆိုတော့
တော့အဲ့ဒါကတော့လက်မခံချင်ပါဘူးခင်ဗျာဒါပါပဲခင်ဗျာဟုတ်ကဲ့ပါသဘောပေါက်ပါတယ် NLD အစိုးရရဲ့တက်တန်းကလည်းနှုတ်ပါသေးတယ်သူတို့ဟိုဟိုအကြီးစကားနဲ့ပြောမယ်ဆိုရင်တော့တက်ပြက်ကြီးကိုဘိုးလုံးနေရတဲ့အစိုးရလို့ဖြစ်နေတာပေါ့လေအဲ့တော့ဆရာဥက္ကမောင်ညိုခုနကတော့ line လေးပြတ်သွားလို့အခုတော့ line ကောင်းသွားပြီပြောပါရစေဆရာဆရာနည်းနည်းအဲ့ဒီခုနကတော်တာရှင်ပြောတာလို့ပါပဲဆက်ပြီးတော့ဆရာပြောပြပေးပါအောင်ရှင်တော့
ဘာတက်ကတော့ဟုတ်ပါတယ်ခင်ဗျာဆီကတော့ချင်းတယ်ကြီးနေရသေးပါဘူးနော်မေးပုံပေါ်မှာလောကပုံမစောစောကျွန်တော်စတာလို့ပေါ့လေပုံမှန်ဖြစ်နေပါလိမ့်ဆရာရှင်လုံးဝင်ကျင်ကတော့ NLD လက်ထက်ရပါရဲ့မဟုတ်ပါဘူးမဟုတ်တယ်ဒီတိုင်းကတော့သူကပုံမှန်လို့ဖြစ်နေတာရှိတယ်သူကြီးကခုကတော့ရေးကြည့်တာအေးနဲ့မှန်းလဲဆိုတော့ပို့ဆိုးတဲ့တော်ရှိပါတယ်အဲဒေါ်လာကတော့ဟိုပို့ပုံနေပြီးတော့တွင်းကုန်ကြီးများတာပေါ့လေအဲတော့တွင်းကုန်ကြီးတက်ကဒေါ်လာလိုတာကိုဒေါ်လာလိုအဲ့ဒါကိုလိုက်ဝဲကြရင်းနဲ့ပေါ်ဒီဒေါ်လာလေးကတက်သွားတဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအ
ဲ့တော့ဒီနှစ်ခုကလည်းပေါင်းပြီးတော့ဖြစ်တာပေါ့သူကတက်တဲ့ခါကျတော့သူတွင်းကုန်မှလာပြီးတော့ဈေးကြီးပြန်ရောဟု
တ်ကဲ့
တွင်းကုန်ကဈေးကြီးတဲ့ခါကျတော့တွင်းကုန်ကိုအခြေခံပြီးတော့ထုတ်လုပ်တဲ့ပစ္စည်းတွေကလည်းဈေးကြီးသွားတာပေါ့
ဒါကလည်းဈေးလိုက်တက်ကုန်ညာဟုတ်ကဲ
့ဈေးရှိဖြစ်ရှိရမယ့်ကိစ္စတွေပါ
ဟုတ်ကဲ့ပါအခု
ဒီလိုနဲ့တော့
ဟုတ်ကဲ့
ဒီမှာပြပါဦး
ဟုတ်ပါတယ်အခုဟိုဟိုကျမကြားနေတာပေါ့နိဟိုတလောရဲဆိုစာတဆောင်မတစ်ပုဒ်ဖတ်လိုက်ရပါတယ်အဲ့ဒါတချို့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီပိတ်တံကပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တဲ့အခါမှာဟိုဒေါ်လာစီးဆင်းမှုကဟိုများလာမယ်ပေါ့နော်အဲ့ဒီခါကျတော့ဒီဒေါ်လာဟိုစုပြီးတော့ကင်ထားတဲ့လူတွေကအနေနဲ့ပိုက်ဘောမိတဲ့သဘောမျိုးနဲ့ဟိုဖြစ်သွားနိုင်တယ်ပေါ့ bubble သဘောမျိုးဖြစ်သွားနိုင်တယ်ဆိုပြီးသုံးသပ်တာကြီးလည်းရှိပါတယ်အဲ့တော့အဲ့ဒါမတိုင်ခင်မှာဒီဒေါ်လာဈေးကမတိမငိမ်ဖြစ်နေတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ဒီကုန်သင်းများအသင်းမှာထဲထဲဝင်ဝင်ပေါ့လေဒီမြန်မာနိုင်ငံရဲ့စီးပွားရေးနယ်ပယ်မှာထဲထဲဝင်ဝင်လက်တွေ့လုပ်နေတဲ့ဆရာဦးရေလွင်ဟိုဘယ်လိုသဘောရလဲရှင်ပြောပြပေးပါအောင်
ဟုတ်ကဲ့ဟိုကျွန်တော်အနေနဲ့ပြောရရင်ခုနပြောလို့ပေါ့လုပ်ငန်းရှင်တွေကုန်သင်းတွေရလဲသူ့ရဲ့သတ်မှတ်ထားတဲ့ကုန်ပစ္စည်းတွေကိုတကယ်ရောင်းချတဲ့အမှန်တကယ်ဈေးနှုန်းတွေအမြတ်ကုန်ရှောင်ကျင်တာတို့တခြားအကြောင်းကြီးကြောင့် under value တွေတွားတယ်ဆိုတာထက်တင်ပို့တဲ့ရေအတွက်ပန်ကန်အောင်တင်ပို့ရောင်းချတဲ့ဈေးနှုန်းပန်ကန်အောင်ဝင်လာတဲ့ပို့တဲ့ကုန်ပစ္စည်းတွေအတွက်လည်းငွေတွေအလုံးကအမှန်တကယ်ဝင်လာဖို့လိုပါတယ်အခုကသတိမထားမိတာကကေလျှော့တွေကြီးကျော့တွေဆိုပြီးတော့နိုင်ငံခြားကို export လုပ်တဲ့အခါမှာဝေဝင်ကြောင်းပြမယ်အထောက်အထားကိုကိလုတ်ကိပေးလိုက်တဲ့အခါမှာအိမ်စို့တာထွက်သွားတယ်
ပမာကြွယ်နေအင်္ဂလိပ်တိုင်းပြည်တွေကလူတွေကပမာပြည်မှာနာပြီးကုန်ကြီးထောင်နောက်ဆုံးလေလေဒီဆင်းဝယ်ကောက်ပဲဒီတန်လဲဝယ်တယ်အဲတခြားပြည်တွေဝယ်ပြီးတော့ဟိုကျွန်တော်ပြန်ထွက်တဲ့အခါမှာခုနပြောတဲ့ဟိုဘာစနစ်ကိုမသိမတာလက်ကွက်နဲ့ကြော်လွှားပြီးတော့ပမာပြည်ကိုပတ်စံနေပြောင်းဝင်ရမယ်ကိစ္စကိုလေဘာနေရမသိစေနိုင်ဘူးအဲ့ဒီအားနဲ့ကြောင့်ဖြစ်တာဒုတိယချက်ကနေကြာဒေသမှာရှိတ တော့ဘူးလို့ပါတယ်တခြားတိုင်းပြည်တွေမှာနေသားမှာသူ့ရဲ့ currency နှစ်မျိုးရှိရင်တရုတ်ငွေလည်းလက်ခံမယ်ဗမာငွေလည်းလက်ခံမယ်ဘတ်ငွေလည်းလက်ခံမယ်ဗမာငွေလက်ခံမယ်ဆိုတဲ့စနစ်ကိုပုံဝင်နေတဲ့အတုံးချပေးနိုင်ပြီးအမှန်တကယ်ရောင်းချတဲ့ပစ္စည်းအမှန်တကယ်တင်သွင်းတဲ့ပစ္စည်းတွေဈေးနှုန်းတွေမှန်ကန်မှုအရေးတက်တွေမှန်ကန်မှုစတဲ့တရားဝင်ပုံနဲ့ရအောင်လုပ်လိုက်ပါကျွန်တော်တို့ supply and demand theory ရခုနဆရာဦးမောင်ညိုပြောသလို export နဲ့လို့ဒေါ်လာနဲ့တယ်ဆိုပေမဲ့ထွက်သွားတဲ့ export ပတ်စာအကုန်ရောက်အောင်လို့တကယ်ကြိုးစားပေးဖို့လိုပါတကယ်စီမံဆောင်ရွက်ဖို့လိုပါတယ်ဒီဆော့တယ်ဆိုတဲ့အကြောင်းပြချက်နဲ့ license နဲ့ license နဲ့ဘလို့ပဲဆိုတဲ့အကြောင်းပြချက်နဲ့လုပ်ငန်းရှင်တွေကယူသားဖို့နေပါပြီးတော့အတိအကျမကောင်းတဲ့လုပ်ငန်းရှင်တွေကမိမိအကျိုးအတွက်ရှင်းတန်းတင်ပြီးလုပ်တဲ့အတွက်အစိုးရမှ indirectly နဲ့တော့နိုင်ပါတယ်ခုနကုန်သွင်းလို့ကြီးမြင့်လာကြတော့ကျွန်တော်ထွက်ကုန်နေနေတာလည်းပါသလိုအရင်းအမြစ်တိုင်းပြည်ကတရားမဝင်ဝင်တဲ့အရေးသွင်းပစ္စည်းတွေကိုမရှင်းနိုင်တာလည်းပါသလိုမိမိရဲ့ပြည်တွင်းတည်ပို့ဆောင်ရေးလုပ်ငန်းတော့ဘီရချားနဲ့တဲတဲ့ကိစ္စရေလန်းနဲ့တဲတဲ့ကိစ္စတွေပတ်ပြောက်ပြီးတော့မတော်ကားကိုပဲအာပူပြီးတဲတဲ့အခါမှာဘလူလန်းအပ်တဲ့တရားကြီးတွေဂိတ်ကြီးတွေနော်ဘလူလန်းအပ်တဲ့ BOD ခေါ်တဲ့လမ်းပေါ်မှာ290ပိုင်ဟိုပြီးပြီးမိဘအမွေလိုပဲတက်တက်လုံးလမ်းကောက်စားတဲ့စနစ်တွေကိုဘာမှမရှိနေတဲ့၍ဒီစနစ်တွေကမမှန်ပါဘူးရှိနေတဲ့၍ဒီကုန်ကြီးလုံးချဆင်းမှုကဒီပေါ်မှာခံနေရတာပါဘုရားဟိုမေးတဲ့မိတ်ဆွေပြောလို့ပြည်တွေခါတာပြည်တွေပဲရှိတယ်ဒါတွေကအရင်ကအစိုးရလက်စတာဟိုလုတ်ကလုတ်လိုက်တာဒီအမလုတ်ခဲ့တာမလုတ်ခဲ့တာအားနေသလိုမလုတ်တဲ့မလုတ်တိုက်တာကိုပိုလုတ်ခဲ့တယ်ဆိုတဲ့ကိစ္စရတယ်ပါပါတယ်ဒါကြောင့်မို့ဒီကိုလက်ရှိအစိုးရကဇာပိုင်းသာတာမှာဟိုဟာလုတ်ပါလားဒီဟာမလုတ်ပါဘူးလားဘာကြောင့်ဒီလိုဖြစ်နေလဲဆိုတဲ့ဝေဖန်မှုတွေကတော့ဒါအလကားနေရင်ပျောကားတွေဝင်နေလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါအခုဟိုသောတာရှင်တယောက်မေးညံ့နေတဲ့သောတာရှင်တယောက်လိုင်းပေါ်မှာရှိနေပါတယ်အဲကိုစလိုင်းဘွေကွန်းပါအဲကိုစလိုင်းဗာများမေးချင်ပါလဲရှင်
โอเคဟောဆဲဒီပြောတဲ့ဥစ္စာကတော့ဒီ NLD အစိုးရမှာဗားရင်နောက်ပြီးတော့မှငွေစည်အစီအစဉ်မှုတော့ဗားရပြောတယ်ကျွန်တော်ကတော့ဘေးချင်းကနေဒီငွေစည်ဖောင်းပွားမှုဖြစ်လာတယ်လေဆိုရင်တော့ဦးသိန်းစိန်2010ကနေစပြီးတော့မှပါလီမန်လွှတ်တော်မှဒီပေါ်လာတယ်နောက်အစိုးရပေါ်လာတယ်အဲ့ဒီခါကျတော့အရင်တုန်းကတော့ဟိုအစိုးရခိုင်နေတူရီယာလူနေစုအခုကလူများစုခိုင်လာတဲ့ခါကျတော့အငွေစည်ကသုံးဆွဲမှုအများကြီးတိုးလာတယ်အဲ့တော့လူငွေပြမှုကအင်မတန်များလာပြီးတော့မှပုံငွေကဘာမှမရှိတဲ့ခါကျတော့အရင်ကတည်းကမှစီးပွားမခိုင်မာငွေစစ်စနစ်မခိုင်မာတဲ့ဥစ္စာကအခုမှအစိုးဆက်ပဲဆက်လက်ပြီးတော့တော့ခံနေရတာလည်းအဲ့လိုပဲမြင်တယ်။ဘာကြောင့်လဲဆိုတော့ဆက်လက်ပြီးတော့တခုကမြန်မာနိုင်ငံငွေစစ်ကမြန်မာပြည်ကိုနှိုက်ကတို့ကစက်စင်းနေတယ်တန်ဖို့မရှိတဲ့ခါကျတော့နိုင်ငံခြားငွေနဲ့ရှင်ပြိုင်မြင်ဆိုရင်တော့ဘယ်လိုဖြစ်နိုင်မလဲ။ဥပမာအခုငွေစစ်သုံးဆွဲနေစနစ်ရလည်းပဲဘူခုဘန်ကဘယ်လိုချမှတ်လဲမသိဘူး။ဥပမာငွေစုပြတ်သွားတဲ့ဥစ္စာကိုအတိလေးပေးမယ်တဲ့အဲ့ဒါငွေစက်ကတစ်ချိန်လုံးမင်းသား currency ကအတိစိုက်ထုတ်နေတယ်အဲ့တော့အတိစိုက်ထုတ်တဲ့ဥစ္စာ policy ပြန်ပြီးတော့မှဘယ်လိုလုပ်ရမလဲနောက်ပြီးတော့မှဒီအစိုးရတွေရဲ့လစာတွေဘာတွေကိုအခုချိန်ဒီချင်းချင်းငွေကိုမစော့သေးဘူးအဲ့ဒါတွေလည်းမစော့သေးဘူးလူငွေလည်းပြတ်နေဦးမယ်ဆိုရင်တော့အစိုးဆက်တော့နောက်တဖြည်းဖြည်းခံနေဦးမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ပါခုနကတုန်းကကိုစလိုင်းပြောသလိုပေါ့နော်ဒီငွေကြေးဒီဘန်တွေကနေပြီးတော့ပတ်စံငွေအဟောင်းတွေကိုပြန်သိမ်းပြီးတော့ဟိုအစ်စ်တွေရိုက်ထုတ်တယ်လို့ပြောတယ်ဒီ American ပြည်အောင်စုမှာတော့ပတ်စံအဟောင်းတွေကိုသွားသွင်းလို့ရှိရင်အဲ့ဒီပတ်စံအဟောင်းတွေကို shred လုပ်လိုက်တာပါတခါလဲဖျက်ဆီးပလိုက်တာပါဟိုနောက်ထပ်လဲပြန်သုံးလို့မရအဲ့တော့ငွေကြေးဖောင်းပွားမှုမဖြစ်ဘဲနဲ့ဒီလိုမျိုးပြန်သွင်းလာတဲ့ပတ်စံအဟောင်းတွေကို shred လုပ်ပြီးမှနောက်ထပ်အစ်စ်ထုတ်တယ်ဆိုတော့ဖောင်းပွားမှုဖြစ်ပေါ်တယ်မြန်မာနိုင်ငံဘန်လုံငန်းနဲ့ပတ်သက်လို့တော့ကျွန်မသိတော့နားမလည်ပါဘူးမြန်မာနိုင်ငံဒီဘန်တာဝန်ရှိပုဂ္ဂိုလ်တွေကိုဒီနေ့ဆွေးနွေးပွဲမှာပါဝင်ဖို့ကျွန်မဆက်သွယ်ဖို့စူးစမ်းပေးမယ်ကျွန်မမရခဲ့ပါဘူးအဲ့တော့လေဒီဘန်လုံငန်းနဲ့ပတ်သက်လို့တော့ဒီနေ့ဟိုပြောဖို့ဆိုကိုသိပြီးတော့အဆင်မပြေဘူးပေါ့နော်အဲ့တော့ဥွေးလွင်ရဲ့အတွေ့အကြုံတွေပဲဒီကျွန်မတို့ဟိုလောလောဆယ်ဒီမြန်မာနိုင်ငံမှာအခုလုပ်နေရတဲ့ဒီကုန်သွယ်ရေးများအသင်းအနေနဲ့ပေါ့နော်ကုန်သွယ်ရေးတွေအနေနဲ့ပေါ့မြန်မာနိုင်ငံဘန်လုံငန်းကရောအခက်အခဲတွေရှိပါသေးလားရှင်
မြန်မာနိုင်ငံဘန်လုံကန်းကတော့ဟိုပြည်တွင်းငွေကြေးစည်းစိမ်မှုတွေကတော့ပြည်တွင်းကနေမန္တလေးကနေရန်ကုန်ပို့တယ်ရန်ကုန်ကနေပြည်ကြီးနားပို့တယ်စသဖြင့်ပေါ်တူဂီဘန်တွေပေါ်လာတဲ့အတွက်ပြည်တွင်းမှာဘန်လုံကန်းဆောင်ရွက်မှုကတော့ကောင်းပါတယ် Okay. Ini bukan orang barat.
Okay,
bang. Tapi dalam ini, negara kita tu ada bangsa ni kuro, ubi lo, kekesurat. Negara kita ni sanjung-sanjung ni kenyang, lugu lugu lo. Bukan hanya tahu yang le bahle, bukan mah tahu siapa juga le. Nasi gurih di nombi di, belu tamat dale, belu di nombi u, belu seni di nombi tamat dale, belu kumun ni ni sahaya mah, bersuah ni belu ni le sura, cendera di, bukan mah perahu siapa juga, ane ni le jono jasa barat.
Kalau
mulu, simpan gurih di nombi. โอ้โหบางทีนั่งกูจิบอยู่ที่บ้านแต่เสียต้องคว้าบีโร่กระซ่าเลยข้ามมาโอ้เวลากระซ่าเลยนงนาดีบ้านนี้เนี่ยเช็คเสียบีโร่โอ้บ้านเนี่ยดูดีเออตาวิเชียดูดีเออตอนนี้จะเนี่ยจริงๆเลยนงนาดีจริงแต่แกนั่งจ้ารอที่บ้านมาที่เขาพิบอสินะจริงนู้นเลยคว้าหันนี่เลยไอ้บ่มาเว้ยช่วยบ้านนี้ก็ที่บ่มาคุยอยู่บีโร่โอ้เวลาเจ้ากูตัวละเจ้ากูจะมุ่งเนี่ยเรื่องนั้นนงนาดีกระซ่าหนี้เลยลูกจีนอยู่สบายแล้วที่สุดก็น่าจะรู้บ่เนา ဒီနေ့ဒီကျောင်းလေးဈေးနှုန်းလေးဒီနေ့ဒီဝယ်တဲ့ဈေးနှုန်းလေးအစ်ပိုးပဲလို့လို့အင်ပေးပဲလို့လို့မင်္ဂလာနဲ့ဈေးနှုန်းကိုမတော်နိုင်တဲ့ရေတော့တရားမဝင်ဘူးလမ်းမှုတွေရှိနေမှာပဲအဲ့ဒီတရားမဝင်ဝယ်လမ်းမှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံရဲ့ငွေကြေးတည်ငြိမ်မှုပါလေဘယ်တော့မှညီမှာမဟုတ်ပါဘူးဒါတွေအားလုံးကိုတရားဥပဒေပေါင်းအတွင်းမှာစနစ်တကျလုပ်နိုင်တော့စီးပွားရေးလု ဆိုတော့စီမံကိန်းနေပြီးတော့ချတော့တယ်တကယ်တမ်းကြည့်အောင်မရှိအပြင်အသေးစားလုပ်ငန်းတွေကတကြီးကြီးနဲ့ပပျောက်ပြီးတော့တော်တော်လေးကိုပြတ်တုံးမဲ့နေထားရောက်လာပါတယ်ဒါကဘာလဲဆိုတော့နေသားဒေသနဲ့တရားမဝင်ကျင်းသွင်းတဲ့ရေးသွင်းတဲ့ပစ္စည်းတွေကြောင့်လည်းကောင်းမိမိရဲ့ပြည်ထဲမှာတိမ်ဖို့ဆိုရင်လုပ်ငန်းတွေစီမားတော့ရတဲ့အတွက်ဘလို့လက်အပ်တဲ့ရေးကြီးများလာတဲ့အတွက်ခုနကကြောင့်လမ်းသားတ ဟုတ်ကဲ့ပါဗျာ။ဒီမှာပြီးနောက်ပိုင်းကဖြစ်တယ်ပြောင်းပိုင်းမှာရှိတယ်။ဘူရင်တက်ကမြစီတွေတောင်ပိုင်းတွေမှာပို့နိုင်တဲ့အနေထားရောက်သွားခြင်းကတဖြည်းဖြည်းနဲ့ကျွန်တော်တို့ပြည်တွင်းအသေးစားနာစားတွေဟာကြီးနေလာသလိုပြည်တွင်းအသေးစားနာစားတွေကမြစီတွေကိုလည်းတိုင်းနယ်ပြည်နယ်အတွင်းမှာတော့လွယ်တကူဖြန့်ကျင်နိုင်တဲ့စနစ်မရှိတော့တဲ့အတွက်တဖြည်းဖြည်းကြာဆုံးလာခြင်းဖြစ်ပါတယ်။ဒါ
ဟုတ်ကဲ့ပါနိုင်ငံတကာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုကဒီလမ်းပန်းဆက်သွယ်ရေးကောင်းမှုဘက်မှာအခြေခံနေဆိုပြီးတော့အားလုံးကသုံးသပ်တာရှိပါတယ်။ဆရာခင်မောင်ညိုအနေနဲ့ရောကျမတို့ဒီဟိုအခုလက်ရှိပေါ့နော်ဟိုလေပတ်နေရတဲ့ဒီ NLD
အပြည့်လို့လဲဆိုဒီနိုင်ငံတကာအဖွဲ့အစည်းတွေကတုတ်တဲ့အစီအင်္ဂါတွေတမတ်ချက်ဒီမှာအားလုံးနဲ့ပါပြီးကြလေဥပမာတစ်ခုဆိုရင်ဒါဘတ်ဂျက်လိုမျိုးပေါ့လေအခုမကြခဏဟိုစောစောပုံကိုတောင်လဲဆွေးနွေးရပေါ့လေဒါသုံးစိတ်ဒီများတယ်ဆိုတာသုံးစိတ်ဒီများတယ်ဆိုတာကအမှန်ပါတယ်အဲ့မဲ့တစ်ဖက်ကကြည့်နေတယ်တော့ဖွံ့ဖြိုးရေးနိုင်ငံဆိုတော့သုံးကြရီကအများကြီးပဲကြံသေးတယ်စောစောဦးကြီးတ ည်းသုံးဖို့လိုတယ်ကျွန်တော်ကဟိုဘတ်ဂျက်လုံငွေပေါ့နော်ဘတ်ဂျက်လုံငွေဒီ900ကျိန်းလုံးအောက်ပဲကြည့်ရမယ်ဆိုပြီးတော့ထိန်းထားတာပေါ့လေထိန်းထားတာအခုလည်း400ကျိန်းလုံးလောက်ပဲဟိုတက်ပြီးငွေ400ကျိန်းလုံးလောက်ပဲရှိတာပေါ့ဆိုတော့အဲ့ဒီကထိန်းပါဟိုဒါကလုံးတဲ့ချက်ပေါ့လေငွေဖုံးပွားမှုမဖြစ်အောင်တော့တကူကဒီအစိုးရဝန်ကြီးဌာနတွေကျော်လာလို့ပေါင်းလာလို့ဆိုတော့ဒါလိုပါပဲဟိုအတုံးစိတ်တွေရောက်တော့အောင်ဆိုပြတယ်မဲ့မှန်နိုင်မဖြစ်ဘူးပေါ့တကယ်ကြတော့အဲဘတ်ဂျက်လုံကြီးအရင်ဘတ်ဂျက်တုန်းကလည်းတမပို့ပြီးများလာတာတွေ့ရတာပေါ့အဲ့တော့တစ်ဖက်ကလည်းသုံးလျာတွေရရှိနေတယ်တစ်ဖက်ကကြတော့လည်းအဲတော့ပြောရတယ်မှာကျွန်တော်ကြံနေတာအဒီအခွန်ကြီး PPCC ဒီရအောင်ကောက်ကြတာပေါ့လေခါတိုင်းနေတယ်တော့ပုံများလာတယ်ဒါပေမဲ့လည်းဆောင်းနေဆောင်းလိုက်တဲ့သူတွေနော်ဆောင်းရမယ့်သူတွေမဆောင်းမဲနေလို့ရမယ်ကျန်လာလိုက်အများကြီးပေါ့လေဟိုခါတိုင်းကလည်းခုံကိုသိပ်ပြီးအာမကူပဲနဲ့ဒီတရားစကားရတယ်ငူအားကုခဲ့တာပေါ့လေအမှန်မှားဒါတွေကဟိုပြီးနေပြီပါလေဟိုဒီ NLD ရဲ့စီဝါရေးဒီမူဝါဒအကြမ်းကြီးပေါ့လေဆက်နေတဲ့အဲဒီဟာတော့ဟိုခြုံပြီးတော့ပါပါလေတော့သူကသိသိကြတော့သူကသိပဲဖွင့်ဆိုကြပါပေါ့လေခြုံပြီးပြောပိုင်းတော့တော်တော်လေးကာပြီးပါတယ်အဲနားလဲပါလေနားလဲတာတစ်ပိုင်းပဲဒါပေမဲ့လက်တွေ့လို့ရမယ့်ခါမှာလောက်တိုင်းလည်းမဖြစ်ဘူးပေါ့ဆိုတော့
ကျွန်တော်ဥပမာပြီးရဲ့ budget လုံးကိုရှော့ရမယ်ဆိုတော့ပြီးရဲ့တကယ်ကြတော့ရှော့လို့မရဘူး။ဒါတော့မှလားဟိုဘယ်နောက်မှအကြောင်းကပြည့်စည်နေတယ်ဘယ်မှာဆေးဥကပြည့်စည်နေတယ်အဲ့ဒါတွေပြင်ဆင်ဖို့ဒီနေ့ budget တွေမှာမပါဘူးဆိုတဲ့အခါမျိုးကြီးအများကြီးရှိပါတယ်။ဆိုတော့အဲ့ဒါကပြီးပါတယ်။ဆိုတော့လည်းဒါပြည်သူကြမှာအနေရတဲ့သူတွေပဲပြီးတယ်လုံးဆရာကိစ္စကြီးရှိတဲ့ဆိုတော့လည်းပြီးတယ်သူဒါပေမဲ့ဒီတစ်ခါကဘူးဝီလည်းပြောသွားတယ်လို့ပေါ့လေပို့ကုန်ကြီးလည်းကျွန်တော်ကပြည်ပြီးမပို့နိုင်ဘူးအဲပို့ရပို့လို့ရတဲ့ကြီးလည်းပြန်ဝင်မလာဘူးပေါ့တော့အဲ့ဒီကကြတော့နောက်တစ်ခုကတော့ဒါအတွင်းနဲ့လူကတော့ဒေါ်လာလုံးလို့တော့ပေါ့တစ်ချိန်လုံးပဲအတွင်းကလည်းထောက်ပြီးလုပ်ငန်းတွေရှိတယ်နောက်ကျွန်တော်ကအခုဆိုရင်အဲအစအစားနဲ့၃တက်လာပြီနောက်ကတော့၃တက်လာတော့အဲရှော့ပင်းမော်လေးတွားပြီးလိုက်လို့ရှိရင်ဟိုနိုင်ငံပေါင်းစုံကစားရတွေရောက်နေပေါ့လေအဲ့ဒီကကြတော့ဒီတွင်းနာကထောက်လို့ရေးအတွက်ပေါ်ဆက်ကြည့်စီရောတော့အားလုံးဝင်လာအဲ့ဒီအများမျိုးနင်းထားတဲ့ဥပဒေဒီတော့ဆက်စပ်ကြည့်ပြောတဲ့မှာလည်းပါတာလို့နိုင်ငံရဲ့အရင်းအမြစ်တွေမှုကအခုအထိကတော့ဒီနေ့တည်းမှာပြီးနေပါတော့ဒီနေ့ကအရင်တော့လက်ကျန်တော့မှဆိုတော့အခုအဆုံးထိကတော့အခုမရှင်းနိုင်သေးဘူးအဲ့တော့အခုလည်းဘယ်တော့ကြနေရပဲ SYP စုံမှုရုပ်လိုက်တယ်ဆိုတော့အခုလုံးကပြောထားတဲ့ဟာလေးကတော့အကောင့်တွေဖောလိုက်ပေါ့လေဒါပေမဲ့ချက်ချင်းနိုင်ငံကတော့ဒီနေ့မြန်မာနဲ့ဒူရီဆိုတာနိုင်ငံခြားကူကြီးက
ဟုတ်ကဲ့ပါအဲ့
ဒါကြည့်ရအောင်လားမဟုတ်ဘူးဟုတ်ကဲ့ပါအချိန်ပြီး
တော့လုံးဝထမားဟုတ်ကဲ့ပါအဲနောက်ဆုံးကျွန်မအနေနဲ့ဟိုနီကုန်းချုပ်လေးပေါ့နော်ကျွန်တော်တို့သောတာရှင်တရက်ကရေးထားတဲ့ကိုစော်မင်းနိုင်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ဦးစားပေးအစီအစဉ်တွေကိုအစိုးရကပြည်သူများပြည်သူတွေကိုမူပေါင်းတွေချပြပြီးတော့ပြည်သူတွေကလည်းဝိုင်းဝန်းပြီးတော့နိုင်ငံချစ်စိတ်နဲ့စုပေါင်းအားဖြင့်အကောင့်ထဲပေါ်ဆောင်ရွက်တင်ပါတယ်တဲ့အစိုးရလိုအပ်တာတွေကိုတတ်နိုင်သလောက်ပံ့ပိုးတင်တဲ့အကြောင်းစီးလုံးညီညာအောင်ချောင်းဖျားဆိုပြီးရေးထားပါတယ်ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာခင်မောင်ညိုဘောဂဗီရာရဲ့ UMFCCI ကုန်သိမ်းများအသင်းကအတွင်းအတွက်ပဲအတွင်းရမှုဦးအေးလွင်နဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့စီးပွားရေးအကြံပေးကော်မတီဝင်ဦးခင်မင်းခင်ကိုကျေးဇူးတင်ပါတယ်။မင်းမြတ်တဲ့သူတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ
။ Talking Sewing Season B ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA American တန်ရဲ့စနေနေ့ညပဲအတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေဒါရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့ကျမတို့ရဲ့အစီအစဉ်အဆုံးသတ်တော့မှာဖြစ်ပါတယ်။အစီအစဉ်အဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်မရှင်။
2005ခုနှစ်တုန်းကအမျိုးသမီးနဲ့ပတ်သက်ပြီးတော့ညဉ့်ညမ်းရိုင်းပြစွာပြောထားတဲ့ဗီဒီယိုတောက်ချာနေကထွက်လာခဲ့ပြီးတဲ့နောက်မှာ Republican သမ္မတလောင်း Donald Trump ကတောင်းပန်ခဲ့ပေမဲ့လည်းဒီလိုပြောတဲ့အပေါ်မှာ Republican Party ခေါင်းဆောင်ဝင်တွေကဒေါသထွက်နေကြပါတယ်။တချို့ကဆို Donald Trump အနေနဲ့ Republican သမ္မတလောင်းအဖြစ်နဲ့ရွေးကောက်ပွဲမဝင်ဘဲနှုတ်ထွက်တင်တယ်လို့ပြောလိုက်ပါတယ်။ Trump ကတော်သူမားခဲ့ပြီးတော့သူတောင်းပန်ကြောင်းသူ့ရဲ့ Facebook ကနေတဆင့်ဗီဒီယိုကနေတောင်းပန်ထားပါတယ်။Republican Party ရဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကလည်း Trump ရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတော့စိတ်ပြတ်မိတယ်လို့ပြောကြားလိုက်ပြီးအထက်လွှတ်တော်လူမျိုးစုပါတီခေါင်းဆောင် Mitch McConnell ကတော့ဒီလိုပြောတာတွေကိုဘယ်လိုအခြေအနေမျိုးမှမလက်ခံနိုင်စရာမရှိဘူးလို့ပြောလိုက်ပါတယ်။ဒါပြင် Trump အနေနဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေကိုတောင်းပန်ဖို့လိုအပ်တယ်လို့လည်းသူကပြောလိုက်ပါတယ်။ Utah အထက်လွှတ်တော်အမတ်ကတော့ Trump အနေနဲ့ရွေးကောက်ပွဲကိုမပြိုင်ဘဲနှုတ်ထွက်တင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။Matthew Hurricane မုန်တိုင်းကြောင့် Haiti နိုင်ငံမှာလူ900နီးပါးသေဆုံးပြီးတော့လူတောင်းနဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ American ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဲ့ဥပဒေကိုရုပ်သိမ်းလိုက်ကြောင်းသမ္မတ Barack Obama ကမနေ့တောက်ကြနေ့အောက်တိုဘာ9ရက်နေ့မှာပဲလက်မှတ်ရေးထုတ်ပြီးတော့ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပပြီးရသားစုရတက်လာတာအပြင်အခြေခံလူခွင့်ရေးတွေနဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုတွေသိသာတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းဖို့လှုံ့ဆော်လိုက်တာဖြစ်တဲ့ကြောင်း American အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Rush Smith ဖြစ်ပါတယ်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.